Welcome to the Voice of America in Burmese.
Mingla nya jam ma khmyar Washington myo view American tan ga ni 2016 khu ne August la 6 ye sne nya bai Myanmar ba da season ni go Myanmar san daw chein nya 9 nai ga ni 10 nai thi line no meter 24 25 30 ne 50 ne line lam meter 190 lu ga ni asat de tan le ni bai khmyar.ဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်တိုင်းပ
ါမင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညပဲ့သတင်းတွေကိုမှခွန်ညိုနဲ့ကျွန်မအနားလောက်တို့ကပြောပြပေးမှာပါရီယိုဒီဂျနေရိုမြို့ကအိုလံပစ်ပွဲကိုထောင်းထောင်းချီတဲ့လူအုပ်ကြီးနဲ့တောက်ကြနေကခန်းခန်းနာနာတရားဝင်ဖွင့်လှစ်လိုက်ပါပြီစီးရီးယားနိုင်ငံတွင် IS တို့ခြေကုပ်ယူထားတဲ့မတ်ဘစ်မြို့တစ်မြို့လုံးနီးပါးကိုစီးရီးယားညွှန်ပေါင်းတပ်တို့ကထိန်းချုပ်လိုက်နိုင်ပါပြီမြန်မာနိုင်ငံအလဲပိုင်းမှာရေကြီးရေရှမ်းဖြစ်တာကြောင့်လူ၄ဦးထက်မနည်းသေဆုံးပြီးတော့3,000ထက်မနည်းရေပိတ်တန့်တင်နေတယ်လို့မြန်မာအစိုးရကထုတ်ပြန်ပါတယ်ဒီလိုသတင်းတွေကိုကြားမှာပါကိုရနိုင်
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့နာဂဒီတာမှာအခုရပိုင်းတွင်ကူးဆက်ရောဂါတစ်မျိုးကြောင့်လူ40လောက်သေဆုံးခဲ့တာနဲ့ပတ်သက်ပြီ
းမလေးရနဲ့ဒီနေ့မှသေဆုံးသူမရှိဘူးလို့သိရတယ်ရောဂါကလည်းနည်းနည်းထိချုပ်သွားနိုင်ပြီလို့တော့ကြားရတယ
်စကိုင်းတိုင်းဒေသကြီးဆိုရဖွဲ့ရဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြာခင်မှာနားဆင်ရပါပါဒါပြင်မြန်မာနိုင်ငံကတင်မွေးစီထုတ်လုပ်မှုနဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်အပါဝဲအပတ်စဉ်ကဏ္ဍတွေမှာတော့မြန်မာတခွင်အစီအစဉ်နဲ့စနေညတိုင်းရဲ့လိလိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်ခွန်ညိုတို့အကြီးညာပေးမှာဖြစ်ပါတယ်ဗျာ
Rio de Janeiro မြို့က Olympic ပြိုင်ပွဲဖွင့်ပွဲမှာ Brazil ကိုချစ်မြတ်နိုးကြောင့်ရေးဖွက်ထားတဲ့တေးတချင်းကိုတီးဆိုရင်းထောင်းတောင်းချီတဲ့လူအုပ်နဲ့ Olympic အားကစားပွဲကိုတောက်ကြနေ냐ကတရားဝင်ဖွင့်လှစ်လိုက်ပါတယ်။ဖွင့်ပွဲရဲ့အဆင့်မြင့်ထုတ်လုပ်ရေးမှူးဖြစ်တဲ့ Marcio Balich က2006 Turin နဲ့2014 Sochi ဆောင်းရာသီ Olympic ဖွင့်ပွဲတွေအပါအဝင်တိုက်ကြီး၅ဒိုက်ကအခမ်းအနားပေါင်း18ခုမှာလှုပ်တဲ့အတွေ့အကြုံရှိခဲ့သူဖြစ်ပါတယ်။ Rio ဖွင့်ပွဲမှာတော့ Brazil နိုင်ငံရဲ့လူမှုစီးပွားရေးစိန်ခေါ်ချက်တွေကိုထိဟမှုမရှိစေတဲ့စိတ်လှုပ်ရှားစေတဲ့ဖြောပြမှုဖြစ်စေခြင်းတို့တဘာဝပတ်ဝန်းကျင်နဲ့ကဘာကြီးရဲ့အနာဂတ်အတွက်လည်းသတင်းစကားပါချင်တယ်လို့သူကပြောပါရယ်ဖွင့်ပွဲကိုရုပ်မြင်သံကြားကနေလူသားပေါင်းများစွာစောင့်မီကြည့်ရှုခဲ့တာပါနိုင်ငံပေါင်း200ကျော်ကအာကစားသမားတွေထဲမှာပထမဆုံးအနေနဲ့ပါဝင်လာတဲ့ဒုက္ခသည်အာကစားသင်မှာတော့တောင်ဆူဒန်၊ Ethiopia ၊ Syria နဲ့ Congo Democratic သမ္မတနိုင်ငံကအာကစားသမား10ဦးပါဝင်ပြီးသူတို့အားလုံးကိုတော့ Ancient တိုင်းပြည်တွေဖြစ်ကြတဲ့ Kenya, Luxembourg, Brazil, Belgium နဲ့ Germany နိုင်ငံတွေက Olympic Committee တွေကရွေးချယ်ခဲ့တာပါအမျိုးသား6ဦးအမျိုးသမီး4ဦးပါဝင်တဲ့ဒုက္ခသည်အားကစားအသင်းဟာအပြေးဂျူရိုနဲ့ရေကူးပြိုင်ပွဲတွေမှာရှင်းမြိုင်ကြမှာပါဖွင့်ပွဲအခမ်းအနားကိုတော့မီရှူမိဘတွေပြစ်ပေါက်ပြီး Brazil နိုင်ငံသားတွေတပေါ်ကြတဲ့တောက်တောက်ပပအယောင်ဆုံးအဖို့အစားတွေဖွင့်စင်ထားကြတဲ့ဒါဇင်နဲ့ချီတဲ့အကပညာရှင်တွေကဖျော်ဖြေခဲ့ပါတယ်ဖွင့်ပွဲအခမ်းအနားမှာတော့ Brazil နိုင်ငံက Grammy ဆုရှင် Gilberto Gil ရေးဆက်တဲ့ Aquile Abraco တခြင်းနဲ့ဖွင့်လှစ်ခဲ့တာပါဘရာဇီးနိုင်ငံမှာကျင်းပနေတဲ့2016 Rio Olympic ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာနိုင်ငံကမြားပြစ်အာကစားသမားမှတ်ဆန်းယူထွေးဟာအမျိုးသမီးတဦးချင်းမြားပြစ်လက်ရည်ဆစ်ပြိုင်ပွဲ Ranking Grounds မှာအဆင့်51ရခဲ့ပါတယ်ရှင်
စီးရီးယားနိုင်ငံမြောက်ပိုင်းက IS တို့ရဲ့မဟာယူဟာကြတဲ့အမာခံနယ်မြေ Memphis မြို့ကို Arad နဲ့ Khat ညွန်ပေါင်းတပ်တွေကလုံးဝနှိပါပြန်ပြီးတော့သိမ်းပိုက်နိုင်ပြီလို့ဆိုပါတယ် Arad နဲ့ Khat တိုက်ခိုက်ရေးသမားတွေပူးပေါင်းပါဝင်တဲ့ Syria Democratic တပ်ဦး SDF ကနေစနေနေ့မှာ Memphis မြို့ကိုသိမ်းပိုက်ခဲ့တာပါတန်နေသေးတဲ့ Jihad အစိုးရသမားတွေကိုတမျိုးလုံးလိုက်လံရှာဖွေနေတယ်လို့ဗြိတိန်အခြေစိုက် Syria လူအခွင့်ရေးလေလာဆောင်ကြည့်ရေးအဖွဲ့ကပြောပါတယ် SDF တပ်တွေကို American လေကြောင်းတပ်တွေကကျောထောက်နောက်ခံပေးထားတာပါ Syria နဲ့တူကီရဲ့နောက်ဆုံးနေဆက်ဒေတာကနေ IS အစွန်းရောက်တွေကိုအပြည့်တိုင်မောင်းထုတ်ဖို့ဆိုတဲ့ရည်မှန်းချက်နဲ့ Memphis မြို့ကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့ပြီးခဲ့တဲ့2လလောက်ကတည်းက SDF တပ်တွေစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်မြို့ကိုလုံးဝထိန်းချုပ်ဖို့အချိန်တစ်ခုပဲလိုတာပါလို့ Syria အခြေစိုက် Khat လှုပ်ရှားတက်ကြွသူကAP သတင်းဌာနကိုပြောပါတယ
်ဆီးရီးယားကရွှေ့ပြောင်းဒုက္ခသည်အယောက်1000ကိုစက်တင်ဘာလမှာကုန်ဆုံးမဲ့ဘန်နာယင်းနဲ့မကုန်ခင်အမေရိကန်နိုင်ငံမှာ200ချထားပေးမဲ့သမ္မတဘရက်အိုဘားမားရဲ့ရည်မှန်းချက်ကိုဆက်လက်အကောင့်ထည့်ဖော်နေတယ်လို့အစိုးရတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်ဒုက္ခသည်1000ထက်ကျော်ချင်းလဲကျော်သွားမဲ့အပြင်ဆီးရီးယားနိုင်ငံသားအတော်များများကိုနှောင့်နှစ်ထဲဆက်ပြီးလက်ခံသွားမယ်ဒါပေမဲ့ဘလောက်လက်ခံသွားမလဲဆိုတာကိုတော့ပြောဖို့စောနေသေးတယ်လို့လူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာဌာနလက်ထောက်နိုင်ငံခြားဝန်ကြီးအန်ရစ်ချတ်ကပြောပါရယ် အမေရိကန်ရောက်ဆီးရီးယားဒုက္ခသည်တဆယ်ရာခိုင်နှုန်းကျော်ဟာအာရေဗျဘာသာစကားသုံးများတဲ့လူဦးရေရှိရာမစ်ချီဂန်ပြည်နယ်ကိုရောက်သွားကြပါပြီ။အထူးသဖြင့်ပြည်နယ်ရဲ့နံပါတ်၈မြောက်အကြီးဆုံးမြို့ဖြစ်တဲ့ဒီယာဘွန်ကိုရောက်သွားကြတာပါ။အမေရိကန်နိုင်ငံကဒီနှစ်အတွင်းလက်ခံလိုက်တဲ့ဆီးရီးယားဒုက္ခသည်80ရာခိုင်နှုန်းနီးပါးဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။စီးစစ်ပြီးဆီးရီးယားဒုက္ခသည်အဖြစ်ရှောက်ထားသူတွေထဲမှာ9ရာခိုင်နှုန်းကိုပယ်ချခဲ့တယ်လို့ရှောက်လွာ73ဆောင်ကိုတော့ခဏဆိုင်းငံ့ထားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီထဲမှာအကြံဖက်သမားတွေတရောင်းမှမပါအောင်အစ်မမြင့်လက်ကျင့်တင်နန်းပေးထားတဲ့ဒုက္ခသည်ဆိုင်ရာအရာရှိတွေကရှောက်လာတွေကိုစီစစ်နေတယ်လို့အမေရိကန်နိုင်ငံသားရေးရာနဲ့လူဝင်မှုကြီးကြပ်ရေးဌာန USCIS ရဲ့ညွှန်ကြားရေးမှူး Leon Rodriguez ကပြောပါတယ်ရှင်
။ယီမန်နိုင်ငံမှာအကြမ်းဖက်မှုတံပြန်ချေမှုရေးလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်း Al-Qaeda 3ယောက်တည်ဆုံခဲ့ကြောင်းအမေရိကန်စစ်ဘက်ကပြောပါတယ်။အရှေ့လယ်ပိုင်းဆိုင်ရာအမေရိကန်ဗဟိုကွက်ကဲမှုစစ်ဌာနချုပ်ကဒီလေကြောင်းတိုက်ခိုက်မှုကိုဘလို့ဦးစီးတိုက်ခိုက်ခဲ့တယ်ဆိုတာကိုရောတည်ဆုံသွားသူတွေဟာဘသူဘဲဝါဖြစ်တယ်ဆိုတာကိုပါဘာမှပြောမသွားပါဘူး။အမေရိကန်ဗဟိုကွက်ကဲမှုစစ်ဌာနချုပ်ကဒီလေကြောင်းတိုက်ခိုက်မှုကိုယီမန်နိုင်ငံရဲ့အလဲပိုင်းရှာပွားခရိုင်ထဲမှာ A2AB လို့ခေါ်တဲ့ Arabian ကျွန်းဆွယ်က Al-Qaeda တွေကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းတောက်ကြနေကထုတ်ပြန်ခဲ့တာပါအရင်တော့ကလည်းအမေရိကန်စစ်တပ်ကယီမန်နိုင်ငံထဲမှာအစ္စလာမစ်စစ်သွေးကြွတွေကိုအဝေးထိန်းထုတ်ရင်နဲ့အကြိမ်ပေါင်းများစွာတိုက်ခိုက်ခဲ့ပါတယ် AQAP ဟာအဖွဲ့ဟာဒေသတွင်းကိုသာမကအမေရိကန်ပြည်ထောင်စုနဲ့တခြားဒေသတွေကိုပါတိတာထင်ရှားတဲ့ထိန်းချုပ်မှုအဖြစ်ရှိနေစေပါ Al-Qaeda ရှိနေတဲ့ဟာယီမန်နိုင်ငံထဲမှာမတည်မငြိမ်ဖြစ်စေပါတယ် Al-Qaeda ရဲ့လက်ရှိရည်မှန်းချက်ကတော့ယီမန်နိုင်ငံကိုမငြိမ်မသက်ဖြစ်နေအောင်လုပ်ဖို့ဖြစ်ပြီးအဲ့ဒီလိုလှုပ်ထားခြင်းအဖြစ်အနာဂတ်ကာလမှာအမေရိကန်ရဲ့မဟာမိတ်တွေကိုသာမကအမေရိကန်နဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုပါတိုက်ခိုက်ဖို့စီစဉ်ပြီးရည်ရွယ်ချက်ရှိရှိလုပ်နေတာဖြစ်တဲ့အကြောင်းအမေရိကန်ဗဟိုကွက်ကဲမှုစစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံအလဲပိုင်းမှာရေကြီးရေရှမ်းဖြစ်တာကြောင့်လူ၄ဦးထက်မနည်းသေဆုံးပြီး23,000ထက်မနည်းရေဘေးဒဏ်သင့်နေတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရချက်ထားရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်ချက်ကိုကိုးကားပြီးတော့ AP သတင်းဌာနကဖော်ပြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေမှာမြန်မာနိုင်ငံအလဲပိုင်းနဲ့မြောက်ပိုင်းဒေသတွေမှာအဆက်မပြတ်မိုးရွာသွန်းခဲ့တာကြောင့်အေယာဝတီနဲ့ချင်းတွင်းမြေရေတက်လာပြီးမြစ်တစ်လျှောက်ကရွာတွေလျှာကိုင်းကျွန်းတွေကိုရေလွှမ်းမိုးသွားတာပါ။တိုင်းနယ်ပြည်နယ်ခုနှစ်ခုကဒေသ40ကျော်မှာရေကြီးရေရှမ်းဖြစ်နေတယ်လို့ဆိုပါရယ်။တဘာဝဘေးအန္တရာယ်ကုညီရဲရံမုံငွေမြန်မာကျပ်တန်ပေါင်း2000ချထားပေးမယ်လို့အစိုးရကကတိပြုပြောဆိုပါရယ်။မြန်မာအစိုးရနဲ့စစ်တပ်ဟာတဘာဝဘေးအန္တရာယ်တန်းခန်းစားနေရတဲ့ဒေသကပြည်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့ပြန်လည်နေရာချထားပေးဖို့အစားအစာတောက်ရည်နဲ့ဆေးဝါးတွေဖြန့်ဝေပေးဖို့လှုံ့ဆော်နေကြပါတယ်အာရှဒေသတွေနောက်ထပ်ရေကြီးတဲ့သတင်းတစ်ခုမှာတော့ပါကစ္စတန်နိုင်ငံကရာချီမြို့တော်မှာ24နာရီအတွင်းမိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်နေရာအတော်များများမှာရေကြီးရေရှမ်းဖြစ်နေတယ်လို့ဆိုပါတယ်။လျှက်စစ်တက်လိုက်လို့အိမ်ခေါင်မိုးနဲ့နံရံတွေကိုအပေါက်တက်ပါလို့ဒီလိုမိုးနဲ့ပတ်သက်တဲ့မတော်တဆမှုတွေကြောင့်လူ10ယောက်လည်းသေဆုံးသွားတယ်လို့ဒေသရင်းသတင်းဌာနတွေကပြောပါတယ်။လမ်းတွေပေါ်မှာတင်နေတဲ့ရေကြောင့်ကားတွေဆိုင်ကယ်တွေပျက်စီးပြီးတော့လမ်းတွေလည်းပိတ်ကုန်ပါတယ်ကရာချီမြို့ကဓာအားပေးစရုံကဆက်ပစ္စည်းအစိတ်အပိုင်း400ကျော်ပျက်စီးကုန်သောကြောင့်မြို့ရင်းနေရာအတော်များများမှာလည်းမီးတွေပြတ်သွားပါတယ်
။ပိုင်နဲ့ငင်းပွားနေတဲ့အရှိတရုတ်ပင်လယ်ပြင်ကကျွန်းတွေမှာရာနဲ့ချီတဲ့တရုတ်ငါးဖန်းသင်္ဘောတွေနဲ့အတူကန့်ချေဆောင်ရေရင်6ဆင်းချင့်ကပ်လာတာကိုကန့်ကွက်ဖို့ဂျပန်အာဏာပိုင်တွေကတရုတ်တန်အမတ်ကိုဆင့်ခေါ်ခဲ့ပါတယ်။ဂျပန်ထိန်းချုပ်ထားတဲ့ဆန်ကာကူကျွန်းတွေတဝိုက်မှာတရုတ်ငါးဖန်းသင်္ဘော230နဲ့အတူတရုတ်ကန့်ချေဆောင်တပ်ရေရင်တွေကိုဂျပန်ကန့်ချေဆောင်တပ်ကတွေ့ခဲ့တဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။ဂျပန်ကဆန်ကာကူလို့ခေါ်တဲ့အဲ့ဒီကျွန်းကိုတရုတ်ကလည်း DIU လို့ခေါ်ပြီးတော့တရုတ်ပိုင်ကျွန်းအဖြစ်ပြောထားတာပါ။တရုတ်သင်္ဘောတွေအားလုံးအဲ့ဒီရေပြင်ကနေဆုတ်ခွာသွားဖို့ဂျပန်ဘက်ကတောင်းဆိုထားပါတယ်တရုတ်ကမ်းခြေဆောင်သင်္ဘော30မှာလက်နက်တွေတက်ထားတဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်တရုတ်သင်္ဘောတွေကလောလောဆယ်မှာတော့ဂျပန်ရေပိုင်နဲ့တဲကိုရောက်မလာသေးတဲ့ကြောင့်လဲကြေညာချက်မှာဖော်ပြထားပါတယ်
ပြည်တွင်းနိုင်ငံမြောက်ပိုင်းကမွေးတပွဲကျင်းပနေတဲ့ဘားတစ်ခုမှာမီးလောင်ခဲ့တာကြောင့်လူ73ယောက်သေဆုံးပြီးတော့6ယောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဒဏ်ရာရထားသူတို့ကတော့စိုးရင်ရတဲ့အခြေအနေမှရှိပါရယ်။မီးလောင်ဒဏ်သင်ခဲ့သူတွေဟာအသက်18ကနေ25နှစ်အကြားအရွယ်တွေဖြစ်တယ်လို့ရိုက်တာသတင်းဌာနကဆိုပါရယ်။ Normandy ဒေသ Rion မြို့ကကျူဘာလီဘရီဘားဆိုင်မှာစနေနေ့မနေ့အစောပိုင်းမွေးနေ့ပွဲကျင်းပနေတော့ကိတ်မှုမော်ထွန်းထားတဲ့ဖျောင်းနိုင်မီးတွေကနေမျက်နှာချက်ကိုကူးပြီးတဆိုင်လုံးကိုမီးလောင်သွားခဲ့တာပါ။မိသားသမားတွေကလည်းအပြင်းထန်မီးငြိမ်းတက်ခဲ့ရပါရယ်။IS တို့နဲ့ဆက်ဆက်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြင်းထန်နိုင်ငံမှာဆက်တိုက်ဆုသလိုရင်ဆိုင်ခဲ့ရပြီးတဲ့နောက်နိုင်ငံတွင်းလုံခြုံရေးအတွက်အထူးသတိထားနေကြတဲ့အချိန်လည်းဖြစ်ပါရဲ့ရှင်
။ဒီနေ့စနေနေ့ကတော့ဂျပန်နိုင်ငံဟီရိုရှိမားမြို့ကိုအမေရိကန်ကနျူကလ িয়ার ဘုံးကျခဲ့တဲ့82နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်လည်းဒုတိယကမ္ဘာစစ်ကိုအဆုံးသတ်သွားစေခဲ့ပါတယ်။ဘုံးကျခဲ့တဲ့နေရာနာကဟီရိုရှိမားငြိမ်းချမ်းရေးပန်းခြံမှာကျင်းပတဲ့အဲ့ဒီအခမ်းအနားကိုလူပေါင်း 5,000 ဝန်းကျင်တက်ရောက်ခဲ့ပါတယ်။မြို့တော်ဝင်ကာဇူမီမတ်ဆုကအမေရိကန်သမ္မတအိုဘားမားကဒီမေလထဲမှာဒီနေရာကိုလာရောက်လည်ပတ်ခဲ့သလိုကမ္ဘာခေါင်းဆောင်ကြီးတွေလည်းလာရောက်ကြပါလို့တိုက်တွန်းခဲ့ပါတယ်။အိုဘားမားလိုပဲကိုယ်တိုင်ကိုကြလာပြီးတော့ကြည့်ကြမယ်ဆိုရင်အမှုမြုပ်ဘုံရဲ့ဒဏ်ရာတန်ချက်တွေဟာဒီလိုပါလားဆိုတာလူတိုင်းရဲ့ရင်ထဲအသေးထဲမှာပုံပေါ်ဆွဲတင်သွားမယ်ဆိုတာသိကြပါတယ်လို့သူကပြောခဲ့တာပါ။ဟီရိုရှိမားမြို့ကိုဘုံကျဲတိုက်ခိုက်ခံရချိန်နေရာမှာတွင်ပွဲချင်းပြီးသေဆုံးသူရောဘုံကျဲခံရပြီးနောက်ပိုင်းအမှုမြုပ်ရောင်းကြီးတင်လို့သေဆုံးသူရောစုစုပေါင်း 34,000ကျော်ဝင်းတင်ရှိခဲ့ပါတယ်။နောက်3ရက်ကြာမှနာဂတ်စကီစိတ်ကန်းကိုဒုတိယမြောက်အမှုမြုံဘုံကျဲခဲ့တာမှာတော့လူပေါင်း 9,000 ဝန်းကျင်သေဆုံးခဲ့တယ်လို့ခန့်မှန်းထားပါတယ်။နာဂတ်စကီကိုဘုံကျဲပြီးလို့6ရက်မြောက်တဲ့နေ့မှာဂျပန်ကလက်နက်ချခဲ့တဲ့အတွက်ဒုတိယကမ္ဘာစစ်အဆုံးသတ်သွားခဲ့တာကြောင့်အမေရိကန်ကတော့အခုလိုအမှုမြုံဘုံနဲ့တိုက်ခိုက်တာဟာကမ္ဘာစစ်မြန်မြန်အဆုံးသတ်ရေးအတွက်လိုအပ်ချက်ဖြစ်တယ်လို့ညင်းချက်ထုတ်ထားပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွာညိုတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ internet ဆာမျက်နှာနဲ့ကျွန်တော်တို့ရဲ့ Facebook ဆာမျက်နှာတွေမှာလည်းပြန်လည်နှာစင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်မားတွေကိုစတင်တင်ဆက်ပြီးတော့မှာပါအရင်ဆုံးတော့နာဂဒေသဘက်ကကူးစက်ယောဂါနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဖြစ်ပေါ်နေတဲ့ကူးစက်ယောဂါဇန်တစ်မျိုးကြောင့်လူ40နီးပါးတည်ဆုံးရပေမဲ့ဒီနေ့စနေနေ့မှာအသေးပြောက်ထပ်မရှိတော့ပဲယောဂထိန်းချုပ်နိုင်ဖို့နဲ့ဆေးကုသစောင့်ရှောက်မှုပေးနိုင်ဖို့ဘုကုသယောဂထိန်းချုပ်ရေးကဆရာဝန်တွေနဲ့ဆေးဝန်ထမ်းတွေအရေးပေါ်တွားရောက်နေကြပြီလို့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ကလေးငယ်လေးတွေမှာအဖြစ်များနေတဲ့ဒီကုသယောဂဟာဘာယောဂဆိုတာသိနိုင်ဖို့အရေးပေါ်စစ်ဆေးနေကြပြီကုသယောဂမပြတ်ပွားရအောင်ယောဂဖြစ်ပွားရာကြေးရွာတွေမှာကူတန်းသွားလာခွင့်ကိုပိတ်ပြီးတော့ယောဂထိန်းချုပ်နိုင်အောင်ကြိုးစားနေတယ်လို့လည်းသိရပါတယ်အသေးစိတ်ကိုတော့မတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကလဟဲမြို့နယ်နဲ့နန်းညွန့်မြို့နယ်တွေထဲမှာကူးစက်ယောဂဆန်တစ်ခုကြောင့်အနည်းဆုံးလူ39ဦးသေဆုံးခဲ့ရပေမယ့်အခုအဲ့ဒီဒေသတွေကကျေးရွာတွေမှာကူးစက်ယောဂပြန်ပွားမှုထိန်းချုပ်နိုင်မှုအကျန်းမာရေးဆောင်ရှောက်မှုတွေပေးနေပြီးဒီနေ့စနေနေ့မှာတော့နောက်ထပ်အသေးပြောက်စည်းရင်းသတင်းမကြားရဘူးလို့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်က VOA မြန်မာပိုင်းကိုပြောပါတယ
်39ယောက်ထိဆုံးသွားတယ်မနေ့ကနဲ့ဒီနေ့မှာသေဆုံးသူမရှိဘူးလို့သိရတယ်။ယောဂါကိုလည်းနည်းနည်းထိ ंछ ုပ်သွားနိုင်ပြီလို့တော့ကြားရတယ်။ဆရာတို့ဒီနေ့အစည်းအဝေးမှာလည်းပြောလိုက်တော့အဲ့ဒီခန်းဒီမှာဆိုရင်သူတို့တိုင်းဘူးကနေပြီးတော့သူရဟရတစီပေးထားတယ်။လိုအပ်တာတွေကိုလုပ်ပေးဖို့။ဒါပေမဲ့လို့လည်းအဲ့ဒီယွာကိုလည်းဟဲကနေပြီးတော့တန်ကောလာမတို့တန်ကောနောက်ကောင်းကြီးပါတို့ဟာသွားဖို့ဆိုတော့ကအင်တာမတ်ခရင်နဲ့တဝက်လောက်ပဲစိုက်ကနေသွားရမှာဖြစ်ပြီးတော့ဟိုကကြချင်းရှောင်းရမယ်။ကိုဘက်ကတယွာဆိုရင်တော်တိုးသွားမှာတဲ့။အဲ့ဒီယွာကလူတွေအားလုံးကိုကြားနာသူတွေအားလုံးဒီကိုထမ်းတယ်ဘုရားလည်းမဖြစ်နိုင်တော့ဘူးအဲ့ကြောင့်အဲ့ဒီရွာမှာပဲစိတ်ကူတာပေးဖို့တော့ငကွားတော့ဒေတာဆိုင်ရာကျမကြီးဆံဝင်နေလုပ်ပြီးတယ်ဟိုတနေ့ကတော့တို့သခိုင်းတိုင်းကနေပြီးတော့အထုကူတွေသွားတယ်အခုတော့နေပြီးတော့လည်းလာပြီးအဲ့တမတော်ကလည်းကုညီနာနဲ့အကုန်လုံးပြန်ပြီးတော့ဆင်းနေကြတယ
်အခုဆိုရင်တော့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာတွေကူးစက်ယောဂါဖြစ်ပွားမှုထိန်းချုပ်နိုင်မှုကာကွယ်ရေးဝန်ကြီးဌာနဆေးဝင်နှံညွှန်ကြားမှုရုံးရဲ့စီစဉ်မှုနဲ့နေပြည်တော်တက်မတော်ဆေးရုံကအထူးကူဆရာဝန်တွေခန်းနီးတက်မတော်ဆေးရုံကအထူးကူဆရာဝန်တွေပါတဲ့ကွင်းစင်အဖွဲ့ဗဟိုကကူးစက်ယောဂါတိုက်ဖျက်ရေးအဖွဲ့နဲ့ငှက်ဖျားယောဂါတိုက်ဖျက်ရေးအဖွဲ့စကိုင်းတိုင်းဒေသကြီးကကူးစက် ယောဂတိုက်ဖျက်ရေးအဖွဲ့အပြင်ကချင်ပြည်နယ်ကကူးစက်ဆရာဝန်ကြီးနဲ့တက်မတော်ဆေးဖွဲ့တွေဟာတက်မတော်ရဟတ်ရင်နဲ့ဖြစ်ပွားနေတဲ့ကြေးရွာတွေကိုကွင်းစင်အဖွဲ့နဲ့ပူးပေါင်းကွင်းစင်သွားနေကြပြီးဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကလည်းအရေးပေါ်ကက်ဘိနက်အစိုးရအဖွဲ့အစည်းအဝေးခေါ်ယူပြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွက်ဘဏ္ဍာငွေကြေးအရေးပေါ်ထောက်ပံ့ပေးပြီးတော့လိုအပ်တဲ့အကူအညီတွေပေးနိုင်မှုစီစဉ်ပေးနေပါတယ်လို့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကပြောပါတယ
်။မနေ့ကဆရာတို့နာဂဦးစည်းဖွဲ့ကလည်းဆရာတို့ဖုန်းဆက်တယ်။ငွေကြေးခက်ခဲနေပါတယ်ဆိုဆရာတို့အခုပဲခေါင်းသားဆရာတို့ကြုံနေတဲ့တိုင်းနဲ့တော့စေလုံးသုံးမှုပြုဖို့နဲ့နောက်လဲခဏချန်တာပေါ့ကွ။နောက်လဲပြစ်လိုက်လို့တို့တိန့်တောင်ပဏာမနဲ့ဆရာတို့ကွင်းပြလိုက်ပြီ။စီဝါတွေကအကုန်လုံးမှခန်းတိမှာရောက်နေပြီလား။အကုန်လုံးကဖျားနာနေတော့စာနာရိတ်ခါအတွက်လိုအပ်လိုက်ရင်ဆရာတို့စာနေတင်ဖို့ဝယ်လုံးမှာ
။လမ်းပန်းဆက်သွယ်မှုခက်ခဲလို့နဲ့အဲ့ဒီနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကကူးစက်ယောဂါဖြစ်ပွားနေတဲ့ကြေးရွာတွေမှာနောက်ထပ်ယောဂါမပြန့်ပွားရအောင်တရွာနဲ့တရွာကူးတန်းသွားလာခွင့်ကိုထိန်းချုပ်လိုက်ပြီးဖြစ်ပွားနေတဲ့ယောဂါဟာဘလူယောဂါဖြစ်တယ်ဆိုတာသိရှိနိုင်မှုရန်ကုန်တိုင်းမျိုးသားကျမ်းမာရေးတက်ခွဲခန့်မှာအရေးပေါ်စစ်ဆေးနေတယ်လို့လည်းစကိုင်းတိုင်းဝန်ကြီးချုပ်ကပြောပါတယ
်။အခု laboratory ကနေပြီးတော့ဘာယောဂါလို့သတ်မှတ်ပြီးတော့ဘယ်လိုကူညီပြီးတော့ဘယ်လိုမပြောင်းပေါအောင်ဆက်ပြီးတော့ဘယ်လိုလှုပ်ဆောင်ရမယ်လို့ပြောလာတဲ့သိလာခဲ့ရင်ဆရာတို့တိုင်းအနေနဲ့အဲ့ဒါကြီးကြပ်ပြီးတော့ဆရာတို့လှုပ်သွားမယ်လို့မှန်းထားတယ်။အခုတော့ဆရာတို့ကပတ်မိုးကူညီုံပဲဒါသမားတို့ပြေးသွားကြပြီသူတို့သွားသူတို့ဆုံးဖြတ်လိမ့်မယ်သူတို့သိလာလိမ့်မယ်ဆရာအနေနဲ့ဒါနည်းနည်းစမ်းကြည့်တဲ့ယောဂါတစ်ခုလိုပဲဆရာတင်တယ်ကုသယောဂါလေတွေကလာတဲ့ယောဂါလို့ပြောတယ် airborne ပေါ့ကွာအခုနာဂကူဝေဂျီတ္တဆိုတာတော်တဲ့တောင်ထဲမှာပူကပ်ပြီးတော့မနေကြပါဘူးဒါတော့ဥမာကလူ300လောက်ဖြစ်နေပြီယောဂါကုသတာတွေကတယောက်နဲ့တယောက်ဝေဝကောင်စားနေနေတဲ့သူကူးဆက်တယ်ဆိုတော့ဆရာတော်လေးလန့်သွားတယ်ကွအခုတော့အဲ့မှာတယောက်နဲ့တယောက်မကူးရဘူးလို့ပြောထားပါတယ
်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကူးဆက်ယောဂါဖြစ်ပွားနေတဲ့ကြေးရွာတွေမှာအရေးပေါ်လိုအပ်တဲ့စေဝါအကူအညီတွေနဲ့စားနပ်ရိက္ခာတွေပံ့ပိုးပေးနိုင်အောင်ဝိုင်းဝန်းကူညီပေးနေကြသလိုစနေနေ့မှာတော့အဲ့ဒီကူးဆက်ယောဂါကြောင့်လူအသေးအပြောက်ရှိတဲ့သတင်းမကြားရတော့ဘူးလို့နာဂကျောင်းသားလူငယ်များအဖွဲ့ချုပ်ရန်ကုန်ရဲ့အတွင်းရေးမှူးကိုညံထွန်းကပြောပါတယ
်ဒီနေ့တော့ဒီပြောချင်းတော့ဟာဆက်တူတော့မကြားသေးဘူးနဲ့ဒါပေမဲ့လောလောဆယ်တော့ကြီးရဲ့ရည်ရဲမှာစစ်ဖို့ပို့ထားတာဒီ app ဖြစ်လို့တော့ကျွန်တော်နည်းနည်းဆောင်းကြည့်နေတယ်ခင်ဗျာဒီပတ်ပိုးတဲ့အခွင့်အနေနဲ့ဒီခန်းဒီကနာဂရင်ကျင်းမှုကော်မတီကအဖွဲ့ရဲ့ခန်းဒီကဒီလူမှုရေးခြေပြုအဖွဲ့ကြီးတခုပေါ့အဲအဖွဲ့နှစ်ဖွဲ့ပူးပေါင်းပြီးတော့မှဒီနေ့လူသုံးကိုပစ္စည်းလေးတွေတခြားလိုအပ်တဲ့စေဝါလေးတွေဒီနေ့တွားလူဖို့ပြရတယ်ခင်ဗျာ
စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသလဟဲမြို့နယ်ထန်ခေါ်လာမကြေးရွာမှာပြီးခဲ့တဲ့ဇော်လာဇန်ကနေစပြီး15နှစ်ယောက်ကလေးငယ်လေးတွေမှာအဲ့ဒီကူးဆက်ယောဂါစတင်ဖြစ်ပွားပြီးသေဆုံးမှုတွေရှိခဲ့တာပါလဟဲမြို့နယ်အပြင်နန်းညွန့်မြို့နယ်ဒုံဟီမြို့နယ်ခွဲကကြေးရွာတွေမှာလည်းအဲ့ဒီကူးဆက်ယောဂါဖြစ်ပွားခဲ့ပြီးလူအသေးပြောက်ရှိခဲ့ပါတယ်နောက်ဆုံးသိထားရတဲ့လူအသေးပြောက်စရင်းအရာတစ်နှစ်သားအရွယ်ကလေးငယ်ကနေစလို့အသက်64နှစ်အရွယ်လူကြီးအထိအနည်းဆုံး39ဦးအထိသေဆုံးခဲ့တဲ့အတွက်ယောဂါကာကွယ်ထိန်းချုပ်ရေးတုံ့ပြန်ရေးလုပ်ငန်းတွေကိုနေပြည်တော်ပါဝင်တိုင်းဒေသကြီးအစိုးရအတာဝန်ရှိသူတွေကအရေးတကြီးစီစဉ်ဆောင်ရွက်ပေးနေကြပါတယ်ရှင်
။နာဂဒေသမှာကုလလောဖြစ်ပွားနေတဲ့ကုဆက်ယောဂနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့မတ်စုမုံပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့တင်မွေးအစီထုတ်လုပ်မှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။မြန်မာနိုင်ငံမှာတင်မွေးအစီထုတ်လုပ်မှုတွေနဲ့တင်မွေးပပုလုပ်ငန်းတွေပိုပြီးတွင်းကျဲလာပြီးမြန်မာနိုင်ငံကကိုတင်ပို့ပြီးဈေးကွက်ပိုကျေပြန့်လာဖို့အတွက်အစိုးရဘက်ကအကူအညီပေးဖို့လိုအပ်တဲ့အကြောင်းလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်။မြန်မာသတင်းအေဂျင်စီကကိုကောင်းမြတ်ဖြူက VOE ကိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဘတ်ဈေးကွက်ထဲမှာနေရာရနေတဲ့တင်မွေးအစီဈေးကွက်ကြောင့်တင်မွေးထုတ်လုပ်တာနဲ့စိုက်ပျိုးတဲ့လုပ်ငန်းကိုနိုင်ငံအများစုမှာတွင်းတွင်းကျဲကျဲလုပ်ကိုင်နေကြပါတယ်။အရှိတောင်အရှမှာတော့တင်မွေးစိုက်ပျိုးထုတ်လုပ်တဲ့လုပ်ငန်းကိုအိန္ဒိယ၊တရုတ်၊ထိုင်းနဲ့ဗီယက်နမ်တို့မှာလုပ်ကိုင်နေကြပြီးဈေးကွက်ထဲမှာလည်းနေရာရနေကြပါတယ်။တင်မွေးအလေးကျပေါက်တာကနေမြန်မာနိုင်ငံမှာတော့လွန်ခဲ့တဲ့နှစ်ပေါင်း60ဝန်းကျင်ကစလို့စိုက်ပျိုးလုပ်ကိုင်လာပြီးအခုအချိန်မှာတော့တင်မွေးပင်ပေါင်းတန်း30ဝန်းကျင်လောက်ရှိနေတယ်လို့မြန်မာနိုင်ငံတင်မွေးစိုက်ပျိုးထုတ်လုပ်သူများအသင်းကသိရပါတယ်။ဦးကျော်ထွန်းကအခုလိုပြောပါတယ်
။တင်မွေးဆိုတာလည်းစိုက်တီးထဲမှာဝင်တာပေါ့နော်။စိုက်တီးထဲမှာဝင်တဲ့အခါကျတော့ဒီစိုက်တီးဆိုရဲဟာတဘာဝန်းကျင်ကိုထိန်းသိမ်းတာပေါ့။ဒီကဘာလုံးကနေပြီးတော့ထိန်းချုပ်ထားတာပေါ့နော်။တနိုင်ငံတနိုင်ငံကိုလည်းတင်ပို့လို့မရဘူး။တင်ပို့လို့မရဘူးဆိုတဲ့ဟာမှာစိုက်ပျိုးပင်ကလွယ်လို့ပေါ့နော်။တစ်တောအတွက်ပစ္စည်းတွေမှန်မရဘူး။တင်ပို့လို့မရဘူးကျွန်တော်တို့ကစိုက်ပျိုးပင်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကဒီစိုက်ပျိုးကိုလွတ်တယ်လွတ်တဲ့ဟာကိုဒီလွတ်ကြောင်းကိုကျွန်တော်တို့ဒီတစ်တောကနေတော့ထောက်ခံချက်ပေးရတယ်ဒီထောက်ခံချက်ပေးတော့မှလာကျွန်တော်တို့ကဒီဟာတစ်တောကလွတ်တယ်ဆိုတဲ့ဟာကိုနိုင်ငံတကာကိုတင်ပို့ရောင်းချလို့ရတာပေါ့နော
်မြန်မာနိုင်ငံမှာတော့တင်မွေးစိုက်ပျိုးမှုတွေရှိပေမဲ့နည်းပညာလိုအပ်ချက်တွေရှိနေတာကြောင့်တင်မွေးအစီထုတ်လုပ်တဲ့လုပ်ငန်းကိုမလုပ်ကင်နိုင်သေးပဲတင်မွေးပပုလုပ်ငန်းတစ်ခုတည်းကိုပဲလုပ်ကင်နေကြပါလေဒါပေမဲ့အခုချိန်မှာတော့တဆင့်တက်ပြီးတင်မွေးအစီထုတ်လုပ်နိုင်ဖို့ပြင်ဆင်နေကြပါပြီ သမွေပပူလုပ်ငန်းအနေနဲ့တော့အခုချိန်မှာကီရင်းဈေးကွက်တစ်ခုတည်းကိုပဲမိခိုးနေရပြီတက်တော့ထပစ္စည်းဖြစ်နေတာကြောင့်လဲပြပဈေးကွက်ကိုထိုးဖောက်နိုင်ဖို့ခက်ခဲတချို့ရှိနေတယ်လို့သမွေပပူလောက်ကန်ရတဲ့ဦးခင်မောင်ထွန်းကပြောပါတယ
်ဒါကျွန်တော်တို့လောက်ကအမှန်တကယ်တော့တပိုင်းတန်းတန်းအလုပ်ပါကျွန်တော်တို့ပပူထုလို့လဲတက်ကတော့ကုန်မသွားပါဘူးဒါမဲ့လို့ဘယ်လိုပြောမလဲကိုကတက်မထုတ်ပါအမင်းတို့ဘာလို့ထုတ်တော့ကျွန်တော်တို့ကကုန်ကြမ်းကတော်တော်ရှားနေပါဈေးကတက်လာတယ်တက်သားဈေးကအကျန်းတဲ့ဈေးကတက်လာတယ်ဘောနော်တက်လာတော့ကျွန်တော်တို့ပပူကဟိုဈေးလုံးကတက်ဖို့ကခက်ခဲတယ်ကျွန်တော်တို့လောက်ကပြောမယ်ဆိုဘာသာရေးအလုပ်ဆိုတော့လေဈေးကိုဒီတိုင်းအလွယ်လွယ်တကူလဲတက်လို့မရအဲ့လိုပြောတာဟုတ်ဒါဒီတက်သားကြတော့ဟိုလိုပေါ့သူအနာတွေတချို့နေရာတွေအနာပါတဲ့နေရာတွေလည်းရှိတယ်အဲ့လိုအဲ့အနာပါတဲ့နေရာကိုဒီဟိုရိုးရိုးတက်သားဆိုလို့ရှိရင်ဖယ်ထုတ်ပြရတယ်ဒါမှမဟုတ်လည်းအသားနောက်အသားတကူအစားထိုးပါဘူးအခုဒီတက်သားကြတော့အဲ့အနာပါတဲ့ဟာကိုလည်းလိုချင်တဲ့ point နေအဲ့သူကလည်းအဲ့ဒါကိုအချောတက်လိုက်တဲ့အချိန်ကျအဲ့အနာလေးကလည်းတမျိုးလေးလှနေတာပေါ့တဘာဝလေးပုံစံမျိုးရှိပါတယ်အဲ့ဒါတွေကြတော့ကျွန်တော်တို့ကထည့်ပြီးလောက်ရပါအ
ဲ့လိုတမွေးပပူတွေတမွေးတွေကိုနိုင်ငံတကာကိုတင်ပို့လို့ရအောင်အစိုးရပိုင်းအနေနဲ့လည်းဘလို့တွေကူညီပေးတင်တယ်လဲဆိုတာကိုတမွေးစိုက်ပျိုးထောက်လုပ်သူများအသင်းဥက္ကဋ္ဌဦးကျော်ထွန်းဝင်းကအခုလိုပြောပါတယ
်ကျွန်တော်တို့ကဒီဟာပေါ့နော်တမွေးကိုတွားပြီးတော့မှတ်ပုံတင်တဲ့အခါကျလို့ရှိရင်ကျွန်တော်တို့ကဒီအပင်စိုက်ထားတဲ့တကယ်မှန်တယ်ဆိုလို့ရှိရင် one stop service အနေနဲ့ပေါ့နော်ချက်ချင်းကျွန်တော်တို့ဟိုတက်တော်ဌာနနေပြီးတော့ကျွန်တော်တို့မှတ်ပုံတွေလက်မှတ်လေးပေါ့နော်ထုတ်ပေးစီခြင်းနဲ့အဲ့ဒါစားမှလည်းတာမျိုးလွယ်ကူမှလည်းစိုက်ပျိုးတောင်သူကလည်းသူတွားပြီးတော့မှတ်ပုံတင်ကြပါလေသူတို့ကအခုတွားပြီးတော့တင်တဲ့အခါကျလို့ရှိရင်ကျွန်တော်တို့ဒီဟာဆိုလို့ရှိရင်ကျွန်တော်တို့တင်လာတာတစ်နှစ်တစ်နှစ်ကျော်လောက်ရှိပြီးစောင့်နေရတယ်စောင့်နေရတဲ့အလုပ်ကြီးကိုတောင်သူကလည်းမလုပ်ချင်ကြဘူးလို့ချင်ကြအောင်ဆိုတော့အဲ့ဒီအပင်ကတခုသုံးတစ်ခုပေါ့နော်ဟိုဟာဖြစ်လာပြီစေဆိုလို့ချင်းပျက်စီးရိုးရင်းလာပြီဆိုတော့ခုတ်ရမယ်ဆိုလို့ချင်းကျွန်တော်တို့ဒီမှာဒီမှတ်ပုံတင်မရှိဘူးဆိုလို့ချင်းကျွန်တော်အများကြီးခက်ခဲရှိရ
ဒါကြောင့်အဲ့ဒီလို one stop service နဲ့မှတ်ပုံတင်ခွင့်ပေးလိုက်မယ်ဆိုရင် demo site down တွေအတွက်လည်းစင်တင်နိုင်မှာဖြစ်တယ်လို့ site ပြောသူတွေလည်းတိုးလာပြီးနိုင်ငံတကာဈေးကွက်ကိုထိုးဖောက်နိုင်အောင်သာမကပြည်ရင်းမှာလည်း demo လုပ်ငန်းတွင်ကျလာလိမ့်မယ်လို့ demo site ပြောတဲ့သူတွေကပြောဆိုနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြန်မာသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြန်မာသတင်းမီဒီယာကကိုကောင်းမြတ်ဖြူသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေစနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည7:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ရမှာပါမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာတစ်ချိန်ကကစီနိုလောင်းကစားရုံတွေနဲ့တိတ်ကိုစီကားခဲ့တဲ့မိုင်ဂျန်မြို့ဟာအခုတော့စွန့်ပစ်မျိုးကြီးတစ်ခုလိုဖြစ်နေပါတယ်ဆိုရတက်တွေနဲ့ KIA ကချင်လက်နက်ကင်တက်တွေကြားစစ်ပွဲတွေပြန်ဖြစ်ခဲ့တဲ့လွန်ခဲ့တဲ့9နှစ်ခရဲကစစ်ဘေးဒုက္ခတွေအများပြားခိုးလုံရနေရတစ်ခုလည်းဖြစ်လာခဲ့ပါတယ်မြို့ကိုထိန်းချုပ်ထားတဲ့ KIA အဖွဲ့ကအခုနောက်ပိုင်းပညာရေးဇုံလို့သတ်မှတ်ပြီးပညာရေးမြင့်တင်ပေးခဲ့တာကြောင့်ဒီမြို့ကလူငယ်တွေကြားပညာရေးကိုပို့ပြီးတော့စိတ်ဝင်စားလာကြတယ်လို့လည်းမြို့ကန်တွေကပြောပါတယ်မာဂျန်မြို့ရဲ့လက်ရှိအခြေအနေကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VO သတင်းတောက်မမမြင့်ခိုင်ကမြန်မာတခွင်အစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာပြည်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်မှာတချင်ကကာစီနိုလောင်းကစားရုံတွေခင်မီတိုက်တာအဆောက်အုံတွေဟိုတယ်ကြီးတွေနဲ့တိတ်ကိုစီကားခဲ့တဲ့မိုက်ဂျာယန်မြို့ဟာအခုချိန်မှာတော့လူသူအယောက်ပေါင်နေတဲ့စွန့်ပစ်ခံမြို့တစ်ခုလိုဖြစ်လို့နေပါပြီ1994ခုနှစ်မတိုင်ခင်ကာလကမိုက်ဂျာယန်ဒေသဟာဘိန်းဆိုင်ပြိုရာအဓိကနေရာတစ်ခုဖြစ်ခဲ့ပါတယ်ဒါကြောင့်ဒီအခြေအနေကိုတွန်းလှန်ဖို့အတွက် KIO အဖွဲ့အနေနဲ့နောက်ပိုင်းမှာဒေသဖွံ့ဖြိုးရေးအတွက်ရောဒေသခံတွေအယောင်ဝယ်တွေလုပ်ကင်တက်လာအောင်လောင်းကစားရုံတွေကိုခွင့်ပြုခဲ့တာဖြစ်ပါတယ်2002ခုနှစ်မှာတော့ကာစီနိုလောင်းကစားရုံတွေနဲ့ဟိုတယ်အများစုကို25နှစ်စာချုပ်နဲ့တရုတ်လုပ်ငန်းရှင်တွေကိုအငှားချလုပ်ကိုင်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့2008ခုနှစ်မှာတော့ရာဇဝတ်မှုတွေများပြားလာတဲ့အချိန်မှာမြန်မာအစိုးရကတဆင့်တရုတ်အစိုးရကိုဖိအားပေးမှုကြောင့်ကာစီနိုလောင်းကစားရုံတွေပိတ်သိမ်းခဲ့ရပြီးတချိန်ကအင်မတန်စီကားခဲ့ရကနေတိတ်ဆိတ်ချောက်ကပ်လွန်းတဲ့ဒီကနေ့မိုင်ဂျာယန်မြို့အခြေအနေကိုမြင်တွေ့ရတာပဲဖြစ်ပါတယ်။လောင်းကစားရုံတွေပိတ်သိမ်းလိုက်ရတာကြောင့်ဒေသခံတွေအတွက်ကောင်းတာတွေလည်းရှိသလိုဆိုးတာတွေလည်းရှိတယ်လို့မိုင်ဂျာယန်ခရိုင်အုပ်ချုပ်ရေးမှူးဦးရှန်လွန်းကပြောပြပါတယ်
။ဖေဝိုင်ဖွင့်ပြီဆိုတော့တရုတ်ပြည်ကလူများတယ်နော်။လူများတယ်ဆိုတော့ဒီပြည်သူတွေကအကူရှိတယ်ကမောင်ငင်းတပြင်းနေပြင်းဆိုကြက်တကောင်တကောင်ဆိုလည်းရောင်းစားလို့ရတာလည်းနော်။အဲ့ဒါဒီရောင်းစားရတာဒီကတော့အကျိုးရှိတယ်။ခုဖေဝိုင်မရှိတော့ဆိုရင်ကျွန်တော်တို့ကဒီဘင်းလဲဒီမှာကျွန်တော်တို့ဒေသအမှန်တော့အခုကဘင်းရောင်းတဲ့လူလဲ ตีออกมาไม่ใช่တော့ဘူးတီအင်းမှာမရှိတော့ဒါတောက်တဲ့လူတွေလည်းခုတီယုတ်ပြရလူတွေတီယုတ်ပြရလူတွေဒီမှာသူတို့ကနဲ့လမ်းသူတို့ကအကြောင်းမျိုးမျိုးနဲ့ဝင်လာတဲ့လူတွေတော့မတော့တော့ဟုတ်ရှိပြီပဲအဲ့မှာကလေးတွေကနဲ့အစအဲ့လိုရှိပဲအဲ့ဒါကြောင့်ကျွန်တော်ဒီအဓိကဖေးဝဲလဲအဲ့လိုပြလာတယ်ကတော့ကျွန်တော်တို့ကဒီမှာပညာရေး
ညို့တော့အမှတ်တယ်ဆိုတော့ဒီမှာကြောင်းသားများလာပြီလဲနော်အဲ့ဒါဖေးဝဲရှိဆိုနေဆစ်လေးနိုင်ရီဒီမှာတော့လူအချင်းပြီရှိတာလဲနော်ရောင်းတဲ့ဆိုင်ဒီလဲနေဆစ်လေးနိုင်ရီဆိုတော့ဒီမှာကြောင်းသားဒီလဲအဲ့ဒါကြောင်းမှာလဲဆင့်မပါလာဘူးလူသူမရှိတဲ့ဟိုတယ်တွေကုန်တိုက်တွေနဲ့လောင်ကစားယုံတွေပိတ်သိမ်းလိုက်ရတာကြောင့်
ကိုကီဆိုင်တွေကာလာအိုဂီဆိုင်တွေအနှိတ်ခံတွေဈေးဆိုင်တွေနဲ့ညာလုံးပေါက်စီကားခဲ့ခြင်းတို့ကဒေသခံတွေအနေနဲ့လိန်ကျွန်ပြုတ်ခံရမှုတွေမိုးရစေးဝါနဲ့လူကုန်ကူးခံရမှုစတဲ့လူမှုရေးပြဿနာတွေကိုကြုံတွေ့ခဲ့ကြရပါတယ်။ဒါနဲ့ပတ်သက်လို့မိုင်ဂျာယန်မြို့မှာ2004ခုနှစ်လောက်ကအမျိုးသမီးအရေးလှုပ်ဆောင်ခဲ့တဲ့
WLB အဖွဲ့ကမဂျူလီယာကအခုလိုပြောပြပါတယ်။ဒီ KL Control Area မှာအောက်မှာရှိရဆိုပေမဲ့လည်းသူတို့ကဒီ တယောက်ကာစီနိုကိုသူတို့ကကွန်ထရက်တွေနဲ့ပေးလိုက်တော့သူတို့ဒီမှာလောင်ကစားရုံလာဖွင့်တယ်။လာဖွင့်တာထုံးစံတိုင်းပဲပေါ့နော်။ဒီဒေတာခံပြည်သူလူထုတင်မှာဟုတ်ပဲနဲ့ဒီနားမှာအနည်းအတဝိုက်မှာရှိတဲ့လူတွေလည်းအလုပ်ရတာပေါ့နော်။ဟိုဒါပေမဲ့အဲ့ဒီအပြင်နောက်ဆက်တွဲတွေကဘာတွေဖြစ်လာလဲဆိုလို့ရှိရင်ဒီလိန်ဂျွန်ပြုမှုတွေများလာတယ် sex worker တွေများလာတယ်ပေါ့နော်။အဲနောက်တစ်ခုကကြတော့ဒီမူရစေးဝါတွေလည်းအများများလာတယ်ပြီးလို့ရှိရင်ဒီဘက်မှာကလူငယ်တွေက ဒီဟာတွေနဲ့မြင်တွေ့နေတဲ့သူကမြင်တွေ့လာတော့သူတို့ကမထူးဆန်းတော့ဘူးမထူးဆန်းတော့ဒီဟာတွေကသူတို့အတွက်ကြီးမားတဲ့အန္တရာယ်စိန်ခုံမှုတွေဆိုတဲ့ဥစ္စာမမြင်တော့ဘူးပညာရေးဘက်ကစိတ်မဝင်စားလာတော့ဘူးဒီမူရစေးဝါနဲ့လောင်ကစားမှာပဲပျော်မွေ့လာတဲ့အနေထားတွေမှာဆိုလို့ရှိရင်လူငယ်တွေရဲ့အကျင့်စရိတ်ကအရင်ပျက်စီးလာတယ်ပြီးခဲ့တဲ့9နှစ်
2019ကတပ်ဖွဲ့ကြားတကြောပြန်တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပြီးနောက်ပိုင်း မိုင်ဂျာယန် ဒေသဟာ
စစ်ဘေးရှောင်ဒုက္ခသည်တွေအတွက်ခိုးလုံရာဒေသတခုဖြစ်လာခဲ့ပါတယ်။တကြောပြန်တိုက်ပွဲတွေကြောင့်မိုင်ဂျာယန်အနီးတစ်ဝိုက်ကစစ်ဘေးရှောင်စခန်းတွေကိုထွက်ပြေးလာရတဲ့ဒုက္ခသည်တွေဟာစောင့်ဝင်နေရေးကြက်တဲမှုကြောင့်လူကုန်ကူးခံရမှုတွေပိုများလာတယ်လို့မိုင်ဂျာယန်မြို့ကန်ဒေါ်ရွယ်ကြီးကပြောပါတယ်။အာစစ်ဖြစ်တယ်စစ်ဖြစ်ဟိုဒုက္ခတွေကမှဆိုတော့တို့ကအလုံးမရှိဘူး။တချို့က
ပါတယ်လေတချို့ကကြောင်းမတက်တော့ဘူးကြောင်းမနေတော့ဘူးဆိုတော့တရုတ်ပြည်မှာအဲသူတို့ဆွေမျိုးတိုင်းဝဲအများဆွေမျိုးတွေပေါ့နော်အမအမဟုတ်ရင်သူတို့အတော်အဲ့လိုမျိုးဖြစ်တယ်ဘာကူပြီးမှဟောတခေါ်ရာရှိရလေနော်တခေါ်ရာရှိတော့သူတို့ကတရုတ်ပြည်မှာအလုပ်လုပ်ရင်ဘယ်လောက်ရတယ်တလားမှာဘယ်လောက်အဲ့လိုမျိုးဘာလဲကူမိပါရီရဒီမှာအခက်ခဲရှိတယ်ဆိုတော့ပတ်ဆိုင်ရမယ်ဆိုတော့သူတို့လွတ်တာပ
ပါတော့အစအသွားခေါ်တော့အလုပ်မလုပ်စားပေးမယ်ပါလဲတော့အဲ့လိုမျိုးတော့တလမှာဘလောက်ပေးတယ်လက်ခက်ဘလောက်ရတယ်အဲ့လိုမျိုးသူတို့ကဖြားရောင်းပြမအဲ့လိုမျိုးခေါ်သွားတာများတယ်လောင်းကစားယုံတွေဖဲဝိုင်းနေပိတ်သိမ်းပြီးနောက်ပိုင်း KIO အဖွဲ့အနေနဲ့နိုင်ငံရေးမြို့ကိုပညာရေးစုံအနေနဲ့တက်မှတ်ပြီးပညာရေးမြင့်တင်ပေးခဲ့တာကြောင့်အခုချိန်မှာတော့လူငယ်တွေအနေနဲ့ပညာရေးကိုစိတ်ဝင်စားမှုပိုရှိလာကြပါတယ်
ဒါဟာအစိုးရကအကောင်းဖြစ်တယ်လို့မတ်ဂျူလီယာကသူ့အမြင်ကိုပြောပြပါဗျ။ကျေဝဆိုးရကဒီဒေတာမှာဒီခုနကလောင်းကစားရုံနဲ့မရှိတော့နောက်ပိုင်းမှာဆိုလို့ရှိရင်ဒီမှာကြာရန်ဒေတာကိုဒီပညာရေးစုံပုံစံလုပ်လိုက်တဲ့အနေအထားတွေမှာဆိုရင်ဒီIDP တွေလည်းအများရှိတယ်ဒါပေမဲ့လူငယ်တွေဟာပညာရေးကိုမြင့်သုံးလာတယ်။ပညာရေးရဲ့တန်ဖိုးသူတို့သိလာတယ်။ဒီမှာကအရင်တော့ကဆိုလို့ရှိရင်တော့အထက်တန်းကျော
သမီးเจ้าနေရှိလာတယ်ဗောနော်လောเจ้าနေရှိလာတယ
်လက်ရှိမိုက်ကြရန်မြို့မှာမူလရန်เจ้าကနေအထက်တန်းเจ้าအထိရှိပြီးမိုက်ကြရန်ကောလိပ်ဖက်ဒရယ်လောအကယ်ဒမီ Institute of Liberal Arts and Science စတဲ့เจ้าတွေအပြင်ဘောရာဆောင်တွေကိုလည်းဖွင့်လှစ်ထားပြီးဖြစ်ပါတယ်တချိန်ကကြက်ပြန်မကြစီကားခဲ့တဲ့မိုက်ကြရန်ဟာအခုချိန်မှာတော့တိတ်ဆိတ်ချောက်ကလွန်းနေဆွန့်ပစ်ခံမြို့ပမာဖြစ်နေပြီမဲ့လို့ပညာရေးနဲ့ပတ်သက်လို့တော့စံပြုတ်လောက်တဲ့မြို့တစ်ခုဖြစ်လာနေပါပြီ။အခြားနေဆက်မြို့တွေလို့ ဖွင့်ဖြိုးတိုးတက်ပြီးကုန်သွယ်ရေးမြို့တစ်ခုဖြစ်လာဖို့ကတော့နိုင်ငံရေးတည်ငြိမ်မှုအပေါ်မှာအများကြီးမူတည်တယ်လို့ဒေသခံတွေကယူဆထားကြတာလည်းဖြစ်ပါလေရှင်
။မမမြခိုင်အစီအစဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ Washington မြို့တော် VOA American အတန်ကနေ2016ခုနှစ်ဇွန်လ August 6ရက်စနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်။ကျွန်တော်တို့အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်အစီအစဉ်ဒုတိယပိုင်းကိုလိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရမှာပါ။ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။စနေညတရက်လီလိုင်းစီစဉ်ကနေတူးစုပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့ဆေးဆိုးရွားအဆက်ဆက်လက်ထက်မှာဆေးဆိုးရွားကိုစန့်ကျင်ပုံကန်ရင်းနဲ့မြန်မာနိုင်ငံတွေကနေပြီးတော့ပြည်ပကိုအကြောင်းမျိုးမျိုးနဲ့ထွက်သွားကြတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေရှိပါတယ်။အများစုကတော့တချိန်လုံးကကြောင်းသွားတွေပါ။အဲ့လူတွေဟာပြည်ပမှာဒီမိုကရေစီရဲ့လှုပ်ရှားမှုတွေလူခွင့်ရဲ့လှုပ်ရှားမှုတွေဆက်ပြီးတော့လုပ်ကင်ကြတခြားတမိုးပန်းကြောင်းတခြားပညာရေးစသည်အပြင်လေလာစီးပူးကြသင်ယူကြလုပ်ကင်ကြရင်းနဲ့အခုချိန်မှာတော့မြန်မာနိုင်ငံပြောင်းလဲနေတဲ့အခြေအနေအောက်မှာကိုယ်နေခဲ့တဲ့နိုင်ငံကိုမွေးခဲ့တဲ့နိုင်ငံကိုပြန်ပြီးတော့မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီရဲ့အပြောင်းလဲလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်ကျင်ကြတဲ့သူတွေရှိပါတယ်ကျွန်တော်အားလုံးကိုမဆိုလိုပါဘူးဒါပေမဲ့အခုအပြင်ရောက်နေကြတဲ့သူတွေထဲမှာအထဲကိုပြန်ပြီးတော့လုပ်ကံကျင်တဲ့သူတွေရှိပါတယ်။အဲဒီလူတွေအထဲတံမှုပြင်ဆင်ကြတဲ့အခါမှာအခက်အခဲအမျိုးမျိုးတွေ့ရပါတယ်။တချို့ကဗီဇာမရပါဘူး။တချို့ကလည်းပဲဗီဇာကရက်တူဗီဇာပဲရပါတယ်။ရက်ရှည်နေဖို့ကြတဲ့အခါကျတော့လည်းပဲနေလို့မရတဲ့အခြေအနေကြုံရပါတယ်။စသည်အားဖြင့်တခါတည်းမှာတကယ်တိုင်းပြည်အပြောင်းအလဲမှာဝင်ပြီးတော့တထောင်တနေရာကနေပါဝင်ပြီးလုပ်ကံမှုအတွက်မှလည်းအခက်အခဲတွေရှိနေပါတယ်။ဆိုတော့ဒီလိုမျိုးပြည်ပရောက်ဒီမိုကရေစီရဲ့လှုပ်ရှားသူတွေအခုလိုမြန်မာနိုင်ငံဒီမိုကရေစီနိုင်ငံတော်တည်ထူထောင်နေတဲ့အချိန်မျိုးမှာတထောင်တနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်ဒီနိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူပိုမဖြစ်နိုင်ပါဘူးလားဒီလူတွေမှာအတွေ့အကြုံတွေအသိပညာတွေကျွမ်းကျင်မှုတွေရှိပါတယ်ဒါတွေကိုပြန်ပြီးတော့အသုံးချခွင့်ပေးမယ်အသုံးချခံခွင့်ပေးမယ်ဆိုရင်နိုင်ငံအတွက်ဘာများအကျိုးရောက်သွားနိုင်ပါသလဲဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ဖြစ်ပါတယ်ပြည်နယ်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှူးရှိပါတယ်သူကနိုင်ငံကျန်းသားများကူညီဆောင်ရှောက်ရေးအသင်း ABBရဲ့အတွင်မှုဦးတိတ်နိုင်ပါဦးတိတ်နိုင်ဒီလိုင်းပေါ်မှာရောက်ပါပြီနောက်တူကလူ့ပေါင်းတဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောပါဦးအောင်မိုးစောကိုကျွန်တော်တို့ထုတ်လို့ရမှုမဆုမုံကလက်ရှိချင်းဒီမှာတော့စူးစမ်းပြီးတော့ဆက်သွယ်နေပါတယ်ကျန်တဲ့တိုင်းရဲ့ပါဝင်ဆွေးနွေးမဲ့တော်ရရှင်တွေလည်းရှိပါတယ်ဆိုတော့ဦးတိတ်နိုင်ဒီလိုင်းပေါ်မှာရှိတဲ့အတွက်ဦးတိတ်နိုင်ရဲ့သဘောထားအကျဉ်းဆုံးကျွန်တော်တို့နောက်ထောင်ကြည့်အောင်ပါဆိုတော့ဦးတိတ်နိုင်ရေးပြည်ပမှာရှိနေတဲ့ဒီမိုကရေစီလှုပ်ရှားသူတွေတာဦးတိတ်နိုင်ကိုယ်တိုင်နဲ့အပါအဝင်မှာမြန်မာနိုင်ငံတွင်းကိုပြန်ဖို့ဘာကြောင့်ဒီလောက်ခက်နေရတာပါလဲဦးတိတ်နိုင်ဘလို့မြင်ပါသလဲ
ဟုတ်ကဲ့အဲ့ဒါကြတော့ကျွန်တော်တို့1960ခုနှစ်ဒီလက်လက်ကဥပဒေလက်သက်ခိုင်တယ်လို့ပဲဒီလက်ရှိဖြစ်တဲ့ဒီအခြေအနေတွေအခြေအနေတွေအစိုးရအနေနဲ့ဟိုသက်ခိုင်တယ်လို့သက်ခိုင်တယ်လို့ပြောပါတယ်ကျွန်တော်တို့သမဏဥပဒေပြန်လာပြီးတဲ့အခါမျိုးအခါမှာဟိုဒီလက်ရရေးကဒီဒီမှာရောက်နေတဲ့ဒီအဲ့ဒီကဒီမှာရနေတဲ့လူတွေကဒီအမီမဲတင်းရနေချေဆော့တယ်ဆိုပြီးတော့2012ခုနှစ်မှာဟိုပြည်ညာခဲ့ပါတယ်ဆိုတော့ဥမာအဲ့ဒီကနေဆိုလို့ရှိရင်ကျွန်တော်တို့ဒီ ICGDB တက္ကသိုလ် ABD လူကြိုက်ဒီ ABS ရဲ့ NDD စသဖြင့်ဟိုဒီလက်ရှိဒေတာမှာ 那个卡比亚嘛，你看，你说你那边是什么地方？就是说，那啥那个旅游，你这样的，先说开，哪里去玩的？这边呢，先说开的呢，你们那边有，在我那看嘛，我估计个，我觉得这边的那个，一个开开，这个非常美丽的，那个也挺好玩的。这个，从那个时候，大家生活，生活嘛，比。
工作的时候，你就能有点点那啥的，别的地方你不会的，所以啊，这里是吧？你也听得懂嘛？那个声音是吧？嗯，还是滴滴的，我们就去看看去了吧？是吧？你那人家有点，比，你那人家嘛，确实有点，确实有点，那人家那个啥子，嗯，原来现在的节目现在没得，没得那个，那个在那现在有点，比那个有点，但是增加了这个地方。
我们那边的嘛，那个是你讲的是老马，嗯，看我那边的，看我们这家的，没有没有的。
OK。所以，那如果个，这初所以，我这边的，
你讲这啥的没来？OK。
这初所以，老马visa没必要去的，所以大家要，把铁路过境的，铁路的过visa没必要去的，没有骗人家了嘞。
这个，我人家的，你首先讲来嘛，嗯，这些人家去那边嘞，这方面的，是哪里的？是吧？人家现在那太多个三方的，嗯，国家这里、美国也，还有，这固定的咱们的，嗯，去那边的，去那边去干嘛？因为，我们往那边，那里这里啊，嗯，咱们比如讲，我们来看嘛，这个，嗯，但是我的。
咱们看了嘛，比较特别了的，所以呢，人家嘛，对于，嗯，你们这个是不是？对吧？这个没有的，所以他，嗯，这个没有那个意思，对吧？呢，现在你那个的，这个，你那个的，你不讲没有的，你不要在乎钱多嘛，没有错，因为，你有的，你有的，你，你那个的，特别的，嗯。
没压力，没力气嘛的。阿爸阿妈嘞，阿六，我正在那里，正在用嘛。
OK。所以，我今朝录的这文孙女妹录的嘛，这五个，都过来。那现在是苗子，长大杭州去巴黎，比如，比格勒旮旯，对阿拉，比格勒苏阿拉，比格勒旮旯，对阿拉，比如，你看，我问一下，比如，你看，你看，我多，比如，对孙孙女阿拉，是给巴黎，过叫苗子吧。所以，过叫苗子，过叫苗子，对中呢，耐心，比如孙女包。
OK，我明白了。今朝都你那个现在是牛仔啵，然后人家主要那边说，哎，今朝都是起码都有那套十里裤那家那边哦，咱们那五等身配裤嘞，今朝都要开吧。哎，都要开嘞，家的嘛嘞，今朝都棉衣啵，那开开的要棉衣裳啊吧。哎，那今朝都开开个吧嘞，是不？哦，我啵，今朝都一百幺零的，一六一，就现在是牛仔的裤。 我不，然后一看，手啊，弄啊的，哎，底价呢？不，然后先领得到的，我不，我咱们心里吧不，把将来做到批车的，做来自家弄啊到，心里也不，然后今朝都盘来呢，啊，屋里讲不，然后宝马的得比较不，然后哎，路没有的不那边，我不拿来没得用的啊，不，别拿来的宝贝洗吧嘞，然后今朝都三亚不，不怀疑的呢，今朝安那白的呢，水里的，然后今朝都。
哦，当山都进来吧，进来都你给咋个进来？进来水里空也开吧嘞。哎，当山都进来了，那个，一百幺也买的不？那南南坡的，我不，我不的不，苦家当被迫不？那谁人去的？哎，大的阿龙不？我阿那的苏阿个多，我不那，谁没丢的嘞？路边进来明白嘞？哎，你进来的话，进来都直接在水里开啥个？你一百幺也买的，电拉皮，我不那，进来地家里财务给啥的？喏，那不要南安也买的，八万顶八万台面的，我不那，楼家我也买的，八万台昂梯进来都水里开吧嘞？大的，那怕个，哎，懂啊？阿那，哎，亚大的，喏，要你看有八的呀？ 啊，所以呢，那大爷，哦，这些那个叫那新新领领没收的了，看家多，哎，多啊，当人都急啊，哦，大家的包，那那种的也没别人开吧不？哎，我俺那的收呀，那得了的，新买的，这个是也新新领领包没收的了，叫那对呀的，那将来收到，叫那都没多，我说，有收呀，因收呀，单路呗。
โอเคกูจะมาดูไลน์มาเซ็นนี่ป่ะโอเคโอเคพี่ชอบเลยสัวจนเอาตุยอ่ะโอเคกูจะมาดูไลน์มาเซ็นนี่ป่ะโอเคโอเคพี่ชอบเลยสัวจนเอานายงานยี่สกามาดอกยาดาจนเอาเรื่องมาใจว่าวูโอเคกูจะมาดูกูเรียนดีเปลี่ยนแปลงบีดอนายงานนักยาวเอ็มยามาดีกูเอาตั้งวีเนี่ยดีโมกี้ที่สาวอีหลงงานนี่มาป่าวเงินลาบุพี่ก็ติดเนี่ยลูกจนเอาเมียมาเลย
โอเคกูจะมาดูไลน์มาเซ็นนี่ป่ะกูจะมาดูเอาเปล่าสัวสุนุจันเนี่ยด้วยจุ่มยาสีเ
နမောင်မျိုးကကိုမြင့်ထေးဆိုတော့ကိုမြင့်ထေးပြည်ပရောက်ဒီမိုကရေစီရေလှူရှားတဲ့လူတွေမြန်မာနိုင်ငံပြန်ပြီးတော့လွတ်ခွင့်ရမယ်ဆိုရင်လက်ရှိတိုင်းပြည်မှာတတော်တာတနေရာအင်အားမဖြစ်ပြီဘူးလားတိုင်းပြည်အတွက်ဘာများအကျိုးရောက်ရှာရှိတယ်လဲကိုမြင့်ထေးဘယ်လိုသဘောရပါသလဲဟယ်လိုကိုမြင့်ထေးကြားပါလားဟုတ်ကဲ့ကိုမြင့်ထေးလိုင်းပေါ်မှာမကြားသေးပါဘူးကျွန်တော်နောက်တစ်ယောက်ဆက်ဖိတ်ခေါ်ပါမယ်မင်းပြမျိုးကဥမောင်ကျော်စံဥမောင်ကျော်စံကြားပါလား
ဟုတ်
ကဲ့ဥမောင်ကျော်စံပြည်ပရောက်ဒီမိုကရေစီလှုပ်ရှားသူတွေမြန်မာနိုင်ငံပြန်လာပြီးတော့တရောင်းတနေရတဲ့တရတအပေါဝင်လှုပ်ဆောင်လို့တိုင်းပြည်အတွက်ဘာများအကျိုးဆရာရှိပါမလဲဥမောင်ကျော်စံဘယ်လိုသဘောရပါသလဲ
။ကျွန်တော်တို့အမြင်ကဆိုရင်လည်းဒီပြည်ပရောက်မြန်မာတွေမြန်မာနိုင်ငံကိုပြန်ရောက်ရှင်းရခြင်းအကျိုးအများကြီးရှိနိုင်ပါလေအကျိုးမရှိနိုင်ပါဘူး။သူတို့တွေဟာတရှိလုံကဆိုလို့ရှိရင် NLD ပါတီတရှိဒီမိုကရေစီအသင်းဖွဲ့တွေနဲ့အတူတူလက်တွေ့ပုံတွေပါအမှားဆိုလို့ရှိရင်ဒီခေတ်မှာဒီလိုအရှင်မြို့မှာဒီမိုကရေစီနိုင်ငံကြီးထူထောင်နေတဲ့အချိန်မှာကျွန်တော်တို့ဒီပြည်ပရောက်မြန်မာတွေလာရှင်းအားဖြင့်ကြံရောက်ပါရှင်းအားဖြင့်အများကြီးအကျိုးရှိနိုင်ပါတယ်ဒါကြောင့်အခုလက်ရှိအသေးသက်လာတဲ့ NLD အစိုးရအနေနဲ့မိမိတို့နဲ့သူတို့နဲ့လုပ်ခွင့်ဆိုင်ပဲဆွေးနွေးရပါတယ်အဲ့ဒီပုဂ္ဂိုလ်တွေကိုတောက်တင်နေရတာနေရာပေးခြင်းအားဖြင့်ဆက်ကြည့်တာအများကြီးအကျိုးရှိလာမှာပါဒါကြောင့်ကျွန်တော်တို့အများကြီးလက်ခံပါတယ်ထောက်ခံပါတယ်လို့ကျွန်တော်အဲ့လိုဆွေးနွေးလိုပါတယ်
ဟုတ်ကဲ့ဦးမောင်ကျော်စံကျေးဇူးတင်ပါတယ်ဆိုဦးတိတ်နိုင်လက်ရှိဖြစ်နေတဲ့ဥစ္စာကအခြေအနေကဟလာလက်ရှိတာဝန်ရှိတဲ့လူတွေနဲ့အရင်အစိုးရလက်ထက်ကတော့ထားပါတော့အရင်အစိုးရဆိုတာကတစ်ချိန်လုံးကစစ်တပ်ကအကြီးအကဲတွေကနေပြီးတော့အစိုးရဖြစ်လာကြတာဆိုတော့ဒီဒီမိုကရေစီလှူရှားသူတွေပေါ်မှာမြင်တဲ့အမြင်ကတမျိုးရှိခဲ့ပါပါအဲ့မဲ့လက်ရှိအစိုးရကကိုယ်တိုင်ကဒီမိုကရေစီလှူရှားမှုမှာပါဝင်ခဲ့တဲ့လူတွေအခုပြည်ပမှာရောက်နေတဲ့လူတွေဆိုတာလည်းပဲတစ်ချိန်ကလက်တွဲလှုပ်ဆောင်ခဲ့ကြတဲ့လူတွေလို့ပြောရင်မမှားပါဘူးဆိုတော့လက်ရှိအစိုးရအနေနဲ့ကတော့ဒီလူတွေကိုပြန်မလာစေခြင်းဘူးဒီလူတွေပြည်ထဲပြန်လာရင်ရှုပ်တယ်ဆိုတဲ့အမြင်မျိုးရှိနေသလားမရှိဘူးလား
ဟုတ်ကဲ့ကျွန်တော်အမြင်ကတော့အလိုက်တော့မရှိဘူးလို့ကျွန်တော်ထင်ပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ ABB ရာပြည်တွင်းကိုပြန်ပြီးတော့ရောက်တဲ့အထောက်ဆက်တုံးရောက်တဲ့ဆရာစာပြီးတော့ဒီသမရဦးသိစိတ်လက်ထက်ကမှလည်းကျွန်တော်တို့ဒီမြန်မာပြည်ကစီစီရေးကော်မတီမှာကျွန်တော်ကိုပြပမှုရပါဝင်ခဲ့တယ်အဲ့တော့အဲ့ဒီတိစ္ဆာမျိုးတွေရှိတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဒီကြီးကြီးတော်ရဲ့ဒီရုပ်တော်ရဲ့ဥပဒေကြမ်းကော်မတီလေးနဲ့ကျွန်တော်တို့အများအားတိစ္ဆာမှုရှိတယ်ဟိုကျွန်တော်တို့ဒီရေးစုကြီးလက်ပတ်သက်ပြီးတော့ဥပဒေပြုဖို့ကြပြင်ဆင်ဖို့ကြဆိုပြီးကျွန်တော်တို့ကဒီရုပ်တော်မှာကျွန်တော်တို့ဟိုတိတိကျကျပေါ်ပြီးတော့စိတ်မေ့ကြတာဆိုတော့စိတ်ရစိတ်မေ့ကြတယ်အကြံပေးကြတယ်အဲ့ဒါကအင်းတော်အဲ့လေဒီကြောင်ရဲ့ဇီးနဲ့ပတ်သက်လို့ဘယ်တော့ဒီဒီအမေရိကန်အစားစီပေါ့ဒီမြန်မာနိုင်ငံဒီလူသားလူခွေကော်မတီနဲ့ပတ်သက်ပြီးတော့ဒီဟိုဘောသူ့ပြည်တော်လေးနဲ့ပတ်သက်ပြီးကျွန်တော်တို့ကဟိုဘတ်ဆိုင်ကျွန်တော်တို့စဉ်းလင်းနေတာလေကျွန်တော်တို့ကြည့်ကြတယ်အဲ့တော့ပြောချင်တာကကျွန်တော်တို့နေတဲ့ဒီပြည်ထဲကနေပြီးတော့ဒီခေါက်ပါလာလို့ရတဲ့လူတွေကလည်းသူတို့တတ်နိုင်တဲ့ဟုတ်ကဲ့သူတို့လုပ်တဲ့ကြက်ကိုသူတို့အကောင်းဆုံးဟိုလုပ်ကြကြတာဖြစ်တယ်။ပြည်သားတခုကတော့သူတို့တွေကဒီတိုက်ကြည့်ကြည့်ရှိတဲ့လူတွေဖြစ်တယ်။ကိုကျိုးရှိလိုက်ဆုတ်ခဲ့တဲ့လူတွေဖြစ်တယ်။စေရနာပန်တဲ့လူဖြစ်တယ်။ဒီကျွန်တော်တို့ပြန်ပါတယ်ပြန်လဲထူတော်ဝင်ရင်းနဲ့ဒီလုပ်တဲ့ကြက်နဲ့ဆင်းရဲပြီးသူတို့စိတ်ကနေနေတာဒီလူတွေကတကယ်ကိုဆက်ရက်ထပ်ပါလာနဲ့လက်ကျမဲ့လူတွေဆိုတာကတော့ကျွန်တော်တို့ရုပ်စုတွေက
ဟုတ်ကဲ့
ဒီအစိဒီကလက်ရှိအစိရကလည်းမူကြီးမူလေးနဲ့လူထင်ပါလေ
ဟုတ်ကဲ့
ဒီနေ့ဒီနေ့အစိအစိရကတိုက်တဲ့ပုံကျတိုက်ကြတဲ့ပုံစံနဲ့သူတို့ရဲ့စိတ်ဆော်မှုတွေဆိုတော့သူတို့ဟိုဘာကိုစောထက်နေတဲ့ကာလလို့ပဲကျွန်တော်တို့ကတော့
ဟုတ်ကဲ့ kind of moose and commute and all in Alibar, Kakerishim Baba, Damit Giza, Bapilu, Dilok, Candy, Aralis, or Jonotakeo, Namle, Amabes, or Uamuz or Lilamo Jababi, Uamuz or Pibao, the Murizilu, Chadu, Rega, Pirimu, Bianwin, and Luchemare, so that Louis, Bianwin, Book, Kakadu, Terema, Yishi, Luka, and Nitan Buddha, Kakadu, Bapilu, Digizaga, Dilok, Candy, Aral, Uamuz or
ဒီတစ်ချက်ကကျွန်တော်တို့အဲ့ဒါကိုပြောဖို့တော်တော်ခက်တယ်ဗျ။ဟောဒီလိုကြီးရဒီကိစ္စကကျွန်တော်ထင်တယ်အစိုးရတရားအနေနဲ့ဖြစ်ဖြစ်ပေါ့နော်။လက်ရှိအနေအရထားတဲ့အစိုးရအနေနဲ့ဖြစ်ဖြစ်ဒီကိစ္စကအကြီးအကျယ်အခက်အခဲတွေ့ရမယ့်ကိစ္စလို့ကျွန်တော်မျိုးကျွန်တော်အနေနဲ့မြင်ကြဘူး။ဒါတကယ်ဒီတစ်ချက်ကဘူးဘလယ်လစ်ကပေးရဆိုတဲ့သူကအကုန်လုံးပေါ့နော်။အဲ့ဒါတွေအကုန်လ ရဲဘော်တွေပေါ်ဗျာဥမာကျွန်တော်တို့ဒီဒီကိုမိုးဒီဂျွန်တို့ကိုနိုင်အောင်တို့အမအောင်မားတို့နောက်ရောဒေါက်တာစိန်ဝင်းတို့စသဖြင့်တော့ဒီအကြောင်းမျိုးကြောင့်နိုင်ငံရေးကြောင့်အပြင်ကိုရောက်နေတဲ့ရဲဘော်တွေအကုန်လုံးကကလေးကလေးလိုအနေထားမျိုးမှာဗမာပြည်ထဲမှာရှိနေတယ်လို့ကျွန်တော်နေနေယူဆတယ်အထူးသဖြင့်ပေါ့နော်အဲ့ဒီကျွန်တော်အထူ
းကိုလည်းကွန်မိုးစော်ဖုန်းလိုက်ကြက်သွားပါတယ်ကျွန်တော်တို့ပြန်ဆက်သွယ်ပါမယ်တဲဆွေနေမဲ့တို့ရှင်ခုနကိုမြင့်ထေးကိုမြင့်ထေးကြားပါလား
ဟုတ်ကဲ့ခင်ဗျာကြားပါတယ်ခင်ဗျာ
ကိုမြင့်ထေးဆွေးနေပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆွေးနေကြတာကတော့ဒါကျွန်တော်တို့ကဟိုဒီဟောပေါ့နော်ဒီခုတက်မလို့ကာကွယ်ဦးစီးချုပ်နဲ့ဒေါအောင်ဆန်းစုကြည်နဲ့အဆင်ပြေသွားမယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဒီဟောပေါ့နော်ဒီဘမှာရောက်နေတဲ့ပုံစံတွေကျွန်တော်တို့ကပြန်လာစေချင်တယ်ပြန်လာပြီးကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ကျွန်တော်တို့သူ့ရဲ့ပညာတွေနဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ပြီးဆောင်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်လာလာလာမြောင်းလင်းတဲ့ရှိတယ်ပေါ့ဗျာကျွန်တော်တို့ကတော့ဘုရင်လေးလေးပြောရင်တားသီးတာတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေဟိုဟာဒီနေ့ရတားဆိုရတဲ့အမှာဖြည့်သိမ်းနေပြီလို့ကျွန်တော်အနေနဲ့ပြောချင်တယ်ဒါမှသာလေကျွန်တော်တို့ဒီဘက်မှာရောက်နေတဲ့လူတွေကိုအဲသူတို့စိတ်ရည်လက်ရည်နဲ့စိတ်ချမ်းသာကိုကျန်းသာနေနေနိုင်မှာအဲ့လိုနေနိုင်မှသာလေကျွန်တော်တို့နိုင်ငံဟာလေသူတို့ဟိုကျွန်တော်တို့နိုင်ငံဟာဖွံ့ဖြိုးတိုးတက်လာမှာအဲ့တော့သူတို့ကလေသူတို့ရဲ့စိတ်ချဟိုဟာပေါ့နော်သူတို့ဒီလုံခြုံမှုပေါ့နော်ဘဝလုံခြုံမှုအေးချမ်းမှုရှိဖို့ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်တို့ကတားဆီးထားတဲ့ဖွဲ့စည်းချက်ပုံအခြေခံဥပဒေတွေကိုဖျက်သိမ်းပြမတာလေနော်ကျွန်တော်တို့နိုင်ငံဖွံ့ဖြိုးတိုးတက်လေငဲလို့ကျွန်တော်ယုံကြည်တယ်ဒါမှသာလေကျွန်တော်တို့နိုင်ငံထဲမှာအလုံးလဲမဲ့ပြဿနာတွေဖြေရှင်းပေးတယ်မြေဒီဘမှာရောက်နေတဲ့လူတွေကိုကျွန်တော်ပြည်တွင်းထဲကိုပြန်ပြီးတော့အဲခုနလိုပေါ့တားဆီးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေပုံမှန်တွေကိုဖျက်ရှားပေးနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်ကတော့ဟုတ်လာသေးတယ်အဲ့ဒါမှသာလေကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်ပါလေကျွန်တော်ကအဲ့လောက်ပဲပြောချင်ပါတယ်
ဟုတ်ကဲ့ကွန်ပျူတာကျေးဇူးများကြီးတင်ပါတယ်အစိုးရအသည့်အနေနဲ့ပြီးခဲ့တဲ့အစိုးရဟောင်းတဲ့ KSSP ပေါ့လေဒီပျက်စီးနေတဲ့ဘျူရိုကရေစီရန်တရားအောက်မှာလောကကံရတော့ခက်ခဲနေရှိမှာတော့အမှန်ပါပဲဒါပေမဲ့အဲ့ဒီကြားထဲမှာပဲမြန်မာနိုင်ငံရဲ့အခြေအနေကအချိန်အများကြီးစောင့်လို့ရတဲ့အခြေအနေမဟုတ်ဘူးဆိုတော့လုံးရတဲ့ကိစ္စတွေကိုနီးလန်းနေကိုမြင်မြန်ဆန်းဆန်းရှာပြီးတော့မြင်မြန်ဆန်းဆန်းဖြေရှင်းနိုင်မြန်မြန်လုံးနိုင်မှာကိုကအခြေလမ်းတွေအများကြီးလှမ်းမဲ့အခြေအနေမှာတော့ကိစ္စအလုံးကိုမြန်မြန်ထက်ထက်လုပ်ရလိမ့်မယ်လို့ကျွန်တော်အဲ့လိုပဲနားလဲပါတယ်အဲ့လိုလဲဖြစ်စေချင်ပါတယ်ဆိုတော့ဥတိတ်နိုင်တို့အနေနဲ့ကဒါပြည်တွင်းမှာလည်းဥတိတ်နိုင်တို့လုပ်နေပါတယ်ဒီဘက်မှာလည်းနေထိုင်နေတယ်ဥတိတ်နိုင်တို့အနေနဲ့ဒီလိုပြဿနာမျိုးကိုဖြေရှင်းဖို့အတွက်ဒီလိုအခက်အခဲအကျက်အဖြစ်နေတော့ဖြေရှင်းဖို့လို့ဥတိတ်နိုင်စဉ်းစားမိတဲ့နည်းလမ်းတစ်ခုနှစ်ခုရှိရင်ပြောပြပါဘလို့အမြန်ဆုံးဖြေရှင်းလို့ရမလဲ
ဟုတ်ကဲ့ဥမာကျွန်တော်တို့ထက်ကနေပြီးတော့ဒီမူလနေကကတန်လဲဆက်ထားတဲ့ဒီလိုရှိပါတယ်ပြီးတော့အဲ့တော့ဒီလောကဝင်ပြီးထလာတာစကြလာတာရှိတယ်။1982ခုနှစ်ဥပဒေအရတန်းလဲဆက်ပြီးမရှိပါဘူး။ဒါကသမ္မတနဲ့အစိုးရဖွဲ့နဲ့ကလက်ပဲဆိုင်တယ်။သူတို့လက်ထဲကရတယ်ဆိုပြီးတော့စကြလာတာရှိပါတယ်။ကျွန်တော်ဒီမှာလည်းရှိပါတယ်အဲ့ဒါ။အဲ့တော့ဟိုတခါအဲ့ဒီဟာကိုအစိုးရဖွဲ့ကိုတင်တဲ့အခါကျတော့အစိုးရဖွဲ့ကလည်းစကြလာပါတယ်။သူတို့တွေနဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီသူစိတ်ပါအောင်မယ်ဆိုတဲ့ကိစ္စမျိုးစကြလာတာလည်းရှိပါတယ်။အဲ့တော့ကိုယ်မင်းကကျွန်တော်တို့ဟိုဖြစ်စေကြတာကတူတယောက်တည်းကိုတယောက်ချင်းတယောက်ချင်းကိုသင်ချင်းတာတဲ့တကယ်ကိုဒီဘက်မှာရှိတဲ့နိုင်ငံရေးကဖက်သွားရဖက်သွားကြတဲ့ဒီဘက်မှာရှိနေတဲ့လူတွေကိုဘယ်လိုပြန်ပြီးတော့ခေါ်မလဲဆိုတဲ့ကိစ္စမျိုးကိုအစိုးရအနေနဲ့ဟိုစဉ်းစားကြည့်တယ်လို့မြင်ပါတယ်ခုနကကျွန်တော်ပြောကြည့်တယ်ဥပဒေတွေမီးဥပဒေတွေစင်ညာချက်တွေသဘောထားတွေထုတ်ပြကြညာပြီးတော့ဒီပြန်ပြီးတော့ဒီမိတ်ဖွဲ့ကပြန်ပြီးတော့စိတ်ဆူတဲ့ကိစ္စမျိုးခေါ်တဲ့ကိစ္စမျိုးလူနေချမ်းသာပြီးသိရဆိုတဲ့ကိစ္စမျိုးကိုဟိုအများဆုံးလုပ်ပြတယ်လို့ကျွန်တော်တို့အနေနဲ့တော့မြင်ပါတယ်
ဟုတ်ကဲ့
ဒီဘက်မှာ ဒီမှာပြောတဲ့မေကိုပေါ်မှာဒီဘက်ကနေပြီးတော့ဒီနိုင်ငံရေးအင်အားစုတွေကနေပြီးတော့ဒီနိုင်ငံတော်အစိုးရကပုံပြနေသမရကြီးစပ်ပူလာတာတခုရှိတယ်နောက်တစ်ခါဒီလက်ဆက်တွေကလည်းဒီဘက်မှာရှိနေတဲ့ဒီလူမှုအဖွဲ့အစည်းအဖွဲ့40ရာနေပြီးဒီကတဲ့25ရဲ့နေရာနေပြီး25ရဲ့နေမှာဒီနိုင်ငံတော်အစိုးရကပုံပြဒီဒေါ်လာစုစုကြီးကိုဒီတယ်လီဒီမြန်မာဒီမှာဒီတယ်လီဒီတော်ရေးစိတ်ဆက်လေးနဲ့ဟိုတယ်လီဒီတော်ရေးစိတ်ဆက်လေးမှာပါဝင်ပြီးပြုဖို့ကြီးဒီခွင့်ပြုဖို့နဲ့မြန်မာနိုင်ငံကအခုရေးတွေတန်ရဖို့ကိုခွင့်ပြုဖို့ဆိုပြီးတော့ဟိုတောင်းဆိုကြတာရှိပါတ
ယ်ဒါ
လူများတစ်ခုလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဦးအမိုးစောဦးအမိုးစောတို့အနေနဲ့ဦးအမိုးစောတို့ဆိုရင်ဒါပြည်ထဲမှာအခုနိုင်ငံရေးပါတီတစ်ခုအနေနဲ့အခိုင်အမာရပ်တည်ပြီးတော့လှုပ်ဆောင်နေကြပါဦးအမိုးစောတို့နိုင်ငံရေးပါတီတစ်ခုအနေနဲ့လည်းတကယ်သာကိုယ်သာအာဏာရပါတီဖြစ်တဲ့ဆိုရင်ကိုယ်ကဒီကိစ္စတွေကိုကင်ပယ်ဖြေရှင်းရမယ်လူတွေထဲမှာဦးအမိုးစောတို့ပါပါတယ်ဆိုတော့ဦးအမိုးစောအနေနဲ့ဒီလိုကိစ္စမျိုးကိုဘယ်လိုဖြေရှင်းသင့်တယ်လို့နီလန်တစ်ခုနှစ်ခုစဉ်းစားမိပါတယ်လဲ
ဟိုတိတိချက်ကကျွန်တော်တိုင်းမျိုးဦးဆောင်နေတဲ့ပုံကိုယ်တွေရဲ့အမျိုးသားပြန်လဲပြည်ရေးနဲ့ပတ်သက်တဲ့တဘောရာကဘာလဲလို့မရမယ့်အခြေအနေဖြစ်နေတဲ့ဒီနေရာကတိတိချက်ဒီမှာပြောပြမှာဘာကြောင့်လဲဆိုတော့အမျိုးသားပြန်လဲပြည်ရေးဆိုတဲ့ကိစ္စကနိုင်ငံရေးကြောင့်အမြင်မတူလို့အကြောင်းမျိုးမျိုးကွဲကွာနေကြရတဲ့နိုင်ငံရေးအစိုးရအပြီးပြီးဒါဒီပုံကိုယ်အပြီးပြီးလူမျိုးအပြီးပြီးချားမှာပြန်လဲရင်ကြားစီရမယ့်ကိစ္စဖြစ်တယ်ဒီလိုရင်ကြားဆွေးရမယ့်ကိစ္စမှာခုဒီပြည်ပကိုအကြောင်းမျိုးကြောင့်နိုင်ငံရေးကြောင့်ရောက်နေတဲ့ကျွန်တော်ရဲဘော်တွေအကုန်လုံးခုချိန်ပြီးပြန်မြောက်တဲ့ကိစ္စကကျွန်တော်မြင်တာကတော့ဒီနေ့အစိုးရရဲ့ policy ဒီနေ့အစိုးရရဲ့သဘောထားကိုလေးကုန်ထုတ်ရလိမ့်မယ်လို့ကျွန်တော်အဲ့ဒီလိုပြောခြင်းနဲ့
ဟုတ်ကဲ့
ပေါ်ရင်းစုဖို့အခြေခံဥပဒေနဲ့ဒီကိစ္စသက်ဆိုင်တဲ့ကိစ္စမဟုတ်ဘူးအရင်အစိုးရအလက်ထက်ဒုံကတောင်မှအပြင်မှာရှိနေတဲ့နောက်ဘုနာလိုနိုင်ငံရေးကြောင့်အဝေးကိုရောက်နေတဲ့ရဲဘော်တွေကိုပြန်ခေါ်နိုင်ကြပဲဒီဆိုးရွားကဘာကြောင့်ပြန်မခေါ်နိုင်ရသေးတာလဲအဲ့ဒါကျွန်တော်တို့လည်းနားလည်လို့မရဘူးတော့အဲ့ဒီကိစ္စကိုညံညံထက်ထက်လုပ်ဖို့ညံညံထက်ထက်ဆောင်ရွက်ဖို့ကိုကျွန်တော်တို့အနေနဲ့ဒါကျွန်တော်တို့တိုက်တွန်းခြင်းနဲ
့
ကျွန်တော်ပြောခြင်းနဲ့နောက်ကိုတိတ်ပြောသွားသလိုပဲနောက်ကိုတိတ်တို့ပုံကူမျိုးတွေကိုဝကြီးတို့ပုံကူမျိုးတွေနောက်ကိုနိုင်အောင်တို့ကိုမျိုးဒီမအောင်မအောင်လို့ပုံကူမျိုးတွေဟာဒီနေ့ဉာဏ်ရည်ဖြစ်စဉ်အမျိုးသားပြန်လည်ဖြစ်ပြည်ရည်ဖြစ်စဉ်တဲမှာပါဝင်တဲ့ပါဝင်ထိုက်တဲ့ပုံကူတွေဖြစ်တယ်။အဲ့တော့ကျွန်တော်ချုပ်ပြောရမယ်ဆိုရင်တော့ဒီနေ့အစိုးရရဲ့အမျိုးသားပြန်လည်ပြည်ရည်နဲ့ပတ်သက်တဲ့သဘောထားကရှင်းရှင်းလင်းလင်းမရှိဘူးလို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့။ဦးတင်းနဲ့ပြောတဲ့အထက်မှာပေါသွားသလိုပါပဲ။ဒီကိစ္စကတယောက်ချင်းဖြေရှင်းလို့ပြည်လည်သွားလို့ပြီးတဲ့ကိစ္စမဟုတ်ပါဘူး။အားလုံးတစ်စုံလုံးရှိသမျှလူအားလုံးအတွက်ပြည်လည်မဲ့နီလန်ဖြစ်ဖို့လိုပါတယ်ဒါမှလည်းပဲတောင်ဝင်ရှိတဲ့လူတွေကသဘောထားမှန်မှန်နဲ့လုပ်တယ်ဆိုတဲ့သဘောမျိုးတက်ရောက်မယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ်ကျွန်တော်တို့ရန်ကုန်မြို့ကနေပြီးတော့ဒါရိုက်ဆွေးနွေးမယ်ရှင်နေကြီးဦးကျော်လင်းလှည့်ရောက်ပါတယ်ဦးကျော်လင်းသဘောထားဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဥစ္စာကတော့ဗျာအကြမ်းကြီးကြီးလို့ရှိရင်တော့ကျွန်တော်အားလုံးမိတ်ဆက်ထားပြီးပြောကြည့်တာပါဘာလို့လက်ရှိကကျွန်တော်တို့မီးတော်ဘီးကြီးလို့ပေါ့ဗျာဒီပေါင်းများစွာဒီပေါင်းနဲ့၆၀နေပါတော့မီးတော်ဘီးကြီးသူကကိုယ်မပြန်လဲထူတော်တော့ကျွန်တော်မီးတော်ဘီးနဲ့ကိုင်းကြီးတွေကိုဒီတောင်းဝရှိတဲ့လူတွေထိမိတဲ့ခါမှာလူဘုံဆောင်သူတို့ဝင်ဝင်ပေးလို့မရဘူးဗျ။နောက်အချိန်နေလိုက်တော့သူတို့ဝင်ဝင်ပေးတော့တာပါပဲ။ဒီတော့မပြောင်းဝဲပုံစံရဲ့အချိန်နေလိုက်တော့အခုပြောင်းကြမှာပါ။ဘာလို့လဲဆိုတော့သူတို့မှ outlook အသီးသီးရှိတယ်ပေါ့ဗျာ class outlook တွေ။အဲ့တော့ဒါရီယာ ideology တွေဖြစ်လာပြီးတော့ different ideology တွေဖြစ်လာလို့ရှိရင်အကော်မတီလုပ်မယ် participate လုပ်မယ်ဆိုတာကပေါ်ပြီးတော့ဒီဘက်က participate လုပ်လို့ပေါ်ပြီးတော့ echo အကြောင်းလေးဖြစ်ပေါ်လို့ဆိုတာကကမ္ဘာသမိုင်းနိုင်ငံသမိုင်းတွေမှာတင်းတင်းရှားရှားပါ။ဒီလိုဒီမှာလေ့ရှိအခြေအနေကသူတို့တချို့နေရာမှာ ideology တွေဟာ ideology တွေတောင်းနေအောင်မတူကြတဲ့ခါကျတော့ဒီအလေးလေ့ရှိသူတို့ definite democracy လမ်းကြောင်းတစ်ခု level နဲ့သွားမလား democratic socialism နဲ့သွားမလား democratic capitalism နဲ့သွားမလားသူကလည်းတိကျချိန်ညာသေးတာမဟုတ်ဘူးဗျ။အဲ့လိုသူတို့ကလည်းသဘောတရားအရာဒီကျွန်တော်မြင်ဆမ်းပြီးတော့ခရမ်းပြုတ်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ renaissance ပေါ့ဗျာအာယုကာလောက်ဒီပြည်ပြည်နဲ့ထူထောင်နေတဲ့အချိန်မှာတော့ဖြစ်ရင်ခုနမီးတော်ဘီးကြီးကိုဖြည့်ရှင်းနေရသလိုပဲသူတို့ကဲကဲမြင့်မှုကြတဲ့မှာဒီပြည်ပြည်တို့တို့ဒီကာယကံရှင်တို့ကလည်းပြောင်းဝဲပြုံးရင်သဘောမျိုးလိုကျွန်တော်မြင်မိပါတယ်ခင်ဗျာအဲ့တော့ပါပဲ
ဟုတ်ကဲ့ဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်ကိုကျော်မြတ်ထူးကိုတစ်ချက်လောက်ပြန်မေးခြင်းနဲ့ကိုကျော်မြတ်ထူးကိုတစ်ခေါက်သွားပြီးတော့အားလုံးကိုဒီလိုမျိုးအပီးပြန်ခွင့်ကျွန်တော်ပြောချင်တာခဏတစ်ခုပြန်တဲ့ကိစ္စတွေကျွန်တော်မပြောချင်ဘူးအဲ့ဒီကိစ္စကအရေးမကြီးဘူးအပီးပြန်ပြီးတော့အထက်ထဲမှာတကယ်ပဲပြန်လုပ်ခွင့်ဆွေးနွေးခဲ့တဲ့အခါကိုကျော်မြတ်ထူးကဘယ်လောက်ထိထိရောက်တယ်လဲအဲ့နောက်ဆက်ပဲနောက်ဆက်တွဲနောက်ထပ်လုပ်တာတွေရောရှိသလားတူတူနဲ့လူရင်းပြောပြပါအ
ဲ့ဒီတော့အခုကကျွန်တော်ဒီအပီးပြန်မယ်ဆိုမယ်ဆိုရင်လည်းကျွန်တော်တို့ဥပဒေတက်တာမှုရှိပါတယ်ကျွန်တော်တို့ဥပဒေရ เนี่ยเซนนี่เราไม่มาบ่เนาะနိုင်ငံရေးလှုပ်ရှားမှာလုံးဝပတ်သက်ခွင့်မရအောင်ကန့်တန့်ထားတဲ့ဥပဒေတွေရှိပါတယ်ဒါကျွန်တော်တို့အာဏာပိုင်တွေနဲ့တော့ဥပဒေပညာရှင်တွေတဲ့ပါကျွန်တော်တို့ဆွေးနွေးတဲ့အခါကျတော့အခုနားပေါ့เนาะအတင်းအထဲမှာအပြီးပိုင်သွားရတော့ဘယ်ဖြစ်ဖြစ်အပြီးပိုင်မဟုတ်ဘဲနဲ့အလဲပဲသွားပဲဖြစ်ဖြစ်နှစ်ပိုင်းခွဲထားပါတယ်ဒါလက်ရှိအရင်ရှင်အစိုးရကနေပြီး bang out or general pivan will lie. What time did you cuckoo or about desire long anima power map from you today? If you jama is suddenly every immunity I must not do that. And they had a coupon, my print payments of your Horonga, general, Ganta, a channel, general, or about general Kinja, Shibai. So that general mean I got a Pipama, Guna, Piotra, Long Inchanda, General Malu Babu, Long Inchanda, Zulani, among Maki, Shishin in the machine, Babu, Bales, the Long Inchanda, Pibas, over the show, thousand in Duyare, the Shogare, the Ubid in a Nizoni, I do yare, General, the Navy door, the Anabaye, โยโยเนี่ยเฉ็ดเนี่ยยาส่วนนี้อมุบ้อง
บ่ครับอลูเนสุลีตาลินตาอุปเรเนี่ยชูปอกตาဖြစ်တဲ့จันทวีဟောအားလုံးကိုတိုင်းမျိုးလာပြီးတော့เนาะဟောပါဘုံမျိုးတိုးတက်ရေလုပ်ငန်းတွေမှာပါဝင်တက်လာတော့အမှန်ပါပဲဒါဟုတ်ကဲ့ခင်ဗျာကိုကျော်ကိုကျော်မတို့ကျေးဇူးများကြီးတင်ပါတယ်ကိုကျော်မတို့တွေ့ကြုံနေရှင်ကျော်တော့ဆိုတော့ဦးတင်နေနဲ့ဦးအော်မိုးဆိုကျွန်တော်တို့အချိန်တမိနစ်လောက်ပဲကြာပါတယ်ဦးတင်နေမင်းတို့ဝက်လောက်ပြောပြပါနောက်ဆုံး
ဟိုနည်းနည်းညစိတ်ချနေမလားဆိုပြီးတော့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုတော့ဒီနေ့ဒီဥပဒေကြီးရေးစိတ်ချနေဥပဒေပြဋ္ဌာန်းတဲ့စိတ်ချနေဒီဥပဒေတွေဒါရင်နဲ့ပတ်သက်ပြီးတော့ဘာသဘောထားမှကျွန်တော်တို့ကြည့်ကြည့်ကြကြစစ်စစ်နေနေကျွန်တော်တို့မသိရသေးတဲ့စိတ်ချပါကျွန်တော်တို့ဖက်ကတော့စိတ်ချနေတယ်ခုနကကျွန်တော်လေးနေတယ်လို့ပါပဲဟိုဟိုဘာကြောင့်ဟိုကလက်မခံရတာလဲဘာလို့အရေးကြီးနေလဲဘာကြောင့်ဘာလို့ကအနောက်ဆက်ဖြစ်နေလဲအတားအဆီးဖြစ်နေလဲဆိုတဲ့စိတ်ကတော့ကျွန်တော်တို့ဖက်ကတော့လုံးဝအတားအဆီးမရှိပါဘူ
းဟုတ်ကဲ့
ဒီကအစိုးရဘက်မှာဘာလို့အတားအဆီးဖြစ်နေလဲဆိုတဲ့စိတ်ကကျွန်တော်တို့လည်းသိကြည့်နေတာပ
ါဟုတ်ကဲ့ဥပမာဆိုတော့ဒါနိုင်ငံရေးရ political will နိုင်ငံရေးရကိုလှုပ်ချစီအားနေနေတယ်လို့ပြောလို့ရသလား
ကျွန်တော်ထင်တာကတော့ဒီနေ့အစိုးရကသူတို့အမျိုးသားပြန်လဲပြည်နယ်ရေးနဲ့ပတ်သက်တဲ့သဘောထားကဘာလဲငင်းကြိုင်းနဲ့ပတ်သက်တဲ့သဘောထားကဘာလဲဆိုတာကိုရှင်းရှင်းလင်းလင်းတိုင်းပြည်ကပြည်သူကိုပြည်သူကိုအပြည့်ပေးဖို့ကဘာကိုအပြည့်ပေးဖို့လိုအပ်တယ်လို့ကျွန်တော်နေတော့ပြောခြင်းတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ပြည်နယ်ဆွေးနွေးပွဲဦးအောင်မိုးစောဦးတိတ်နိုင်ပါဝင်ဆွေးနွေးတဲ့သောတာရှင်အားလုံးနားဆင်တဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကြော်ကြော်သိန်းဆွေးနွေးတင်ဆက်တဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီကနေမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါခင်ဗျာဟိုအစားပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲကျင်းပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရီယိုဒီဂျနေရိုမြို့ကအိုလံပစ်ဖွင့်ပွဲမှာဘရာဇီးကိုချင်မြန်တို့ကြောင့်ရဖွဲ့ထားတဲ့တေးသချင်းတွေကိုသိဆိုရင်ထောင်တောင်းချီတဲ့လူအုပ်ကြီးနဲ့အိုလံပစ်အားကစားပွဲကိုတောက်ကြနေကတရားဝင်ဖွင့်လှစ်ပါရယ်နိုင်ငံပေါင်း200ကျော်ကအားကစားသမားတွေထဲမှာပထမဆုံးအနေနဲ့ပါဝင်လာတဲ့ဒုက္ခသည်အားကစားအသင်းမှာတော့တောင်ဆူဒန်၊အီသီယိုးပီးယား၊ဆီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမရနိုင်ငံကအားကစားသမား10ဦးပါဝင်ပြီးသူတို့အားလုံးကိုတော့အင်ရှင်တိုင်းမျိုးတွေဖြစ်ကြတဲ့ကင်ညာ၊လူဇင်ဘတ်၊ဘရာဇီး၊ဘယ်လ်ဂျီယမ်နဲ့ဂျာမနီနိုင်ငံတွေကအိုလံပစ်ကော်မတီတွေကရွေးချယ်ခဲ့တာပါအမျိုးသား6ဦးအမျိုးသမီးလေးဦးပါတဲ့ဒုက္ခသည်အားကစားအသင်းဟာအပြေးဂျူဒိုနဲ့ရေကူးပြိုင်ပွဲတွေမှာပါဝင်ရှင်းပြန်ကြမှာဖြစ်ပါတယ်။ဆီးရီးယားရှေ့ပြောင်းဒုက္ခသည်အယောက်တထောင်ကိုစက်တင်ဘာလအကုန်မှာကုန်ဆုံးမဲ့ဗန်နာယင်းနဲ့မကုန်ခင်အမေရိကန်နိုင်ငံမှာနေရာချထားပေမဲ့သမ္မတဘရက်အိုဘားမားရဲ့ရည်မှန်ချက်ကိုဆက်လက်အကောင့်ထည့်ဖော်နေတယ်လို့အစိုးရတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ဒုက္ခသည်တထောင်ကျော်ထက်တတောင်းထက်ကြော်ချင်းလဲကြော်သွားမယ်အပြင်ဆီးရီးယားနိုင်ငံသားအတော်များများကိုနှောင့်နှက်ထဲဆက်ပြီးလက်ခံသွားမယ်ဒါပေမဲ့ဘလောက်လက်ခံသွားမလဲဆိုတာကိုတော့ပြောဖို့စောနေသေးတယ်လို့လူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်သူများဆိုင်ရာဌာနလက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချတ်ကပြောပါတယ် ရှီမင်းနိုင်ငံမှာအကြမ်းဖက်မှုတမ်းမြန်ချေမုံရေးလေးချောင်းတိုက်ခိုက်မှုတစ်ခုအတွင်းအယ်ခိုင်ဒါတုံးရောက်တိုက်ဆုံခဲ့ကြောင်းအမေရိကန်စစ်ဘက်ကပြောပါရယ်အရှေ့အလဲပိုင်းဆိုင်ရာအမေရိကန်ဗဟိုကူကဲမှုစစ်ဌာနချုပ်ကတော့ဒီလေးချောင်းတိုက်ခိုက်မှုကိုဘယ်လိုဦးစီးတိုက်ခိုက်ခဲ့ရဲဆိုတာကိုရောတိုက်ဆုံသွားသူတွေဟာဘယ်သူပဲဝင်ဖြစ်တယ်ဆိုတာကိုလည်းမပြောတော့ပါဘူးအမေရိ
တောက်ကြနေကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်။သတင်းကြေညာကိုနန်းလောင်ကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရေမှုကမဆူမှုဖြစ်ပြီးတော့အင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ်။ VOA American အသံညာပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ထိ line number 2425 3050နဲ့ line number 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.